ဒီနေ့သာသနာတော်နှစ်2544ခုနှစ်ခောဇာတုတ်ကေ1362ခုနှစ်ကဆုံးလပြည့်ဗုဒ္ဓနှစ်ကရနှစ်2018ရဲ့ဗုဒ္ဓဟူးနေ့နေ့လယ်အချိန်မှာရဟောမြတ်အာဇာနည်ဗိမာန်လံမင်္ဂလာပြုဟာအသိဉာဏ်ကြီး၌မင်္ဂလာပြုဟာအသိဉာဏ်ကြီး39ချိန်မြောက်ဘုရားပူဇော်မင်္ဂလာကောင်းမှုအကြောင်းပြုကကောင်းမှုတရားဆွေးစားပြုလို့အထောက်ကြတဲ့အခါမှာတရားမမေ့ဘုရားနေဆိုတဲ့တရားလေးအာရုံပြုရတရားမမေ့ဘုရားနေဘုရားနေဆိုတာဗုဒ္ဓနေပါပဲဒါကမှဘုရားအမိခန္ဓာဘုရားအမိခန္ဓာသူတွေနောင်များစွာရှိကြတော့လဲတရားဘုရားကတော့ဗုဒ္ဓတရားလုံးစုံအကုန်သိမြင်တဲ့ဘုရားပါဒါကြောင့်တရားမမေ့ဗုဒ္ဓနေလို့ပဲဆိုဆိုတရားမမေ့ဖယားနေလို့ပဲဆိုဆိုတရားမမေ့တဲ့နေဟာနေတိုင်းဗုဒ္ဓနေကြီးပဲအခုကတော့ဟောဟာလာစကားအယတာပြောကြတာဟုတ်ဗျအထေရမှတ်အနေအချင်းတော့ကဆုံးလာပြီးဘုဒ္ဓနေလို့ပြောကြတယ်တကယ်တော့လူတတန်လေးကတို့တို့လေးနေရမယ့်ရှင်လေးကဘာမှမရှိအဲ့ဒီမှာအရှိစီရကောင်းတာကပပအံပွဲရတနာသုံးလုံးနဲ့ထိတ်တက်ကြီးလာတိုးတာကတော့လောကဘယ်ပစ္စည်းနဲ့မှတန်ဖိုးဆုံးပြလို့မရ။ဘာရှိလို့အရှိတဲ့လူရဲ့ဆွမ်းအားနဲ့မှမတူ။အရှိစရာအကောင်းဆုံးရတနာတွေ့နေရတာဆိုတော့ဗုဒ္ဓနေဟာဟောဟာရအနေအချင်းအထင်အမှန်အနေအချင်းတော့ကဆုံးလာပြီဗုဒ္ဓနေလို့ပြောတာ။အလို့တဘောအချင်းကတော့မိမိတို့ကနေတဲ့ဗုဒ္ဓနေကြီးပါပဲ။ဗုဒ္ဓနေဟာနေတိုင်းပဲလားဆိုတော့တရားမမေ့တဲ့နေမှာပဲ။တရားမမေ့ဘုရားနေတရားမမေ့ဗုဒ္ဓနေတရားမမေ့တဲ့နေဟာနေတိုင်းကိုယ်အတွက်ဘုရားနေတွေ့နေတဲ့နေကြီးပဲဘုရားလမ်းကြောင်းဘုရားချမ်းမှတ်ထားတဲ့သာသနာလမ်းကြောင်းပေါ်နေတိုင်းလွှားနေကြတာကြီးပဲဒါကြောင့်ကိုယ်ဆောင်လာပြည့်နေမှာလက်စွာဘုရားနောက်ဆုံးဟောတဲ့စကားလေးမှာအပမတိနတံပါတိတာဘိကဝေပရိသလိပါ चित्त चित्तमि ရောတောမေတရားခြေခင်စေကောင်းဝင်တင်ချစ်တာတင်ချစ်သမီးတို့သည်အပမရိနာမမေ့မလျော်မပေါ့မတန်ထက်တန်ထူးခြားအပမရာတတိတရားဖြင့်ဘတ္တဗကိစ္စနိသိခာသုံးွယ်ပြုွယ်ကိစ္စဟူသမျှတို့ကိုသံပတိထအတိတရားညာတခုတတိပြုပါကောင်းစွာမတွေ့ပြည့်ပြည့်စုံကြစေကောင်းရာတတိကဆောလာပြည့်နှစ်မှာဘုရားနောက်ဆုံးဟောတဲ့စကားလေးပဲအတိတရားအများတစ်ခုမဘုရားဟောခဲ့တာတော့45ပါပါလုံးအများကြီးပဲကွာဒါပေမဲ့ကျင့်စဉ်အလုံးချုံကြီးဒီတစ်လုံးနဲ့ပါဒါကြောင့်တရားမမေ့ဗုဒ္ဓနေဆိုတာလည်းအဲ့ဒါပေါ့ဗျတရားမမေ့ကြနဲ့တရားမမေ့ပဲတစ်ခါတော့မှမြတ်တရားကိုကြိုးစားဖြစ်ဖြစ်ပြည့်လို့အထုံနေရင်နေ့တိုင်းဟာဗုဒ္ဓနေကြီးပဲတရားလုံးနေတဲ့မြတ်ဘုရားနဲ့တွေ့နေတဲ့မြတ်ဘုရားရှိနေတာဟုတ်ဗျဓမ္မအားဖြင့်ဘုရားအမြဲရှိနေတယ်တရားမြင်နေတဲ့ပုဂ္ဂိုလ်ကဘုရားတတော်တန်ရှားရှိတဲ့တတော်တန်ရှားရှိနေသေးတဲ့ဘုရားနဲ့တွေ့နေရရင်ဓမ္မတို့အတွက်တော့ဘုရားနဲ့တွေ့တာမဟုတ်ပါဘူးတရားလွတ်နေတဲ့ပုဂ္ဂိုလ်တွေတရားဖြည့်ခြင်းခွင့်မရတဲ့ပုဂ္ဂိုလ်တွေဘုရားနဲ့တွေ့နေသူများမဟုတ်ကြဘုရားပင်တတော်တန်ရှားမရှိတော့တော့လေတရားလမ်းကြောင်းပေါ်မှာရောက်ရှိနေတဲ့တရားမမေ့တဲ့ပုဂ္ဂိုလ်တွေကတော့ဘုရားနဲ့အမြဲတွေ့နေကြတာပါပဲ။ဒါကြောင့်တရားမမေ့ရင်ဘုရားနဲ့တွေ့နေကြတာနေ့တိုင်းဗုဒ္ဓနေ့ကြီးပဲ။အလုံးသဘောအားဖြင့်နေ့တိုင်းဘုရားနေ့ကြီးပဲဘုရားနဲ့တွေ့နေတဲ့နေ့ကြီးပဲဗုဒ္ဓနေ့ကြီးပဲ။ဘုနာဆိုလိုက်တဲ့တရဏခေါင်၃ပါးမှာအလေကဓမ္မံတရဏကိစ္ဆာမိ။အဲ့ဒီဓမ္မကသာသနာကိုပြပါတယ်သာသနာဆိုတာလူတွေထားရမယ့်ရည်ရချက်လူတွေသွားရမယ့်လမ်းကြောင်းလူတွေလုပ်ရမယ့်စည်းကမ်းမူပေါင်းဤသုံးခုသတ်မှတ်ပေးတာသာသနာလို့ခေါ်ပါတယ်သာသနာနဲ့တွေ့သူဓမ္မနဲ့တွေ့သူများသည့်အချိန်ကိုမဖြုံးကြပါအဲအားကို၎င်းမဖြုံးကြပါပစ္စည်းကို၎င်းမဖြုံးကြပါအချိန်နဲ့အားကိုတမောရှိရှိအသုံးချကြပါတယ်အဲ့ဒီမူသုံးခုနဲ့ပဲသွားနေကြပါတယ်ပြီးတော့အဲ့ဒီဓမ္မတိရှိရဗုဒ္ဓံသရဏံကိစ္ဆာမိမှာပါတဲ့ဗုဒ္ဓကိုထိမ့်ပေးတယ်ဗုဒ္ဓကိုအသက်ကုန်သွင်းပေးတယ်ပေါ့ ဘုရားကြီးမှမရှိတော့ပဲခန္ဓာအပြင်မရှိတော့ဘူးတောတော့ဓမ္မအပြင်ရှိတယ်ဆိုတာကိုဓမ္မန္တရဏံကိစ္စမိမှာပါတဲ့ဓမ္မကအလဲရောက်နှိမ့်ထွန်းပြီးတော့အသက်ကုန်သွင်းပြီးလို့ရုပ်ဝတ်စင်တုကိုလည်းပဲအသက်ကုန်သွင်းပြီးတော့ဒါဟာဘုရားပဲဟဲ့လုံးသားဘုရားတည်ပြီးတော့ဒီလိုနဲ့နဲ့ထက်ထက်တန်တန်ကိုယ်ပဲတဆီကတလှူဒန်းတဲ့ပူဇော်တဲ့တည်းပြစေတီကြီးကြီးကြည့်ပြီးတော့ဒါလည်းဘုရားပဲဟဲ့ဓမ္မနဲ့အသက်ကုန်ပြန်ပြီးတော့မှလေးလေးနဲ့နဲ့စိတ်ကတည်းပူဇော်တဲ့မျက်နှာနဲ့ကိုယ်တွေကိုယ်ွယ်တဲ့တည်းပြတကယ်တတ်တော်တန်ရှာဘုရားလိုပဲအာယုံပြည့်တာဓမ္မကြောင့်ပါဗျဒီဓမ္မမပြောက်အောင်ငါလည်းမြန်မာပြည်မှာပရိယတ်တိစာတင်တဲ့ကြီးတွေကအဓိကထားပြီးတော့ယခုလိုမင်္ဂလာပြုဟာအတင်းထုတ်တော့လို့သင်္ဍမျိုးစုံတွေပြတင်္ဍနဲ့တင်ယူတင်္ဍနဲ့ပြဓမ္မစာအရင်မပြောင်းအောင်ထိန်းထားနိုင်တဲ့အားတွေကြောင့်ဘုရားမှန်သိနေကြတာပါဓမ္မကြောက်သွားရင်ရုပ်ပွားစင်းတို့တွေအကုန်လုံးအယုတ်ကြီးတွေဖြစ်ကုန်မှာပါပဲစေတီကြီးတွေအကုန်လုံးဥပုံကြီးတွေဖြစ်ကုန်မှာပေါ့ဒါကြောင့်ဗုဒ္ဓကိုအသက်ကုန်သွင်းပေးပါတယ်ဗုဒ္ဓကိုကိုစားပြုနေပါတယ်ဓမ္မသည်ဗုဒ္ဓကပေါ်ထုတ်ပေးခြင်းဖြစ်တယ်ဓမ္မကပဲဗုဒ္ဓမပြောင်းအောင်အလေးအောင်ညှိတွန်းပြီးတော့ပြန်ထိန်ပြီးတော့အသက်ကုန်သွင်းပေးတယ်။တက္ခဓမ္မတိနောက်ကသံဃံသရဏံကိစ္ဆာမိမှာပါတဲ့သံဃာကိုဖော်ထုတ်ပေးတယ်။လူသားတယောက်ကိုလူတယောက်ကိုအဖို့တန်လူဖြစ်အောင်သံဃာလို့ညံ့လို့ဇေယျကောင်းတဲ့ဂုံပုံနဲ့ညှင့်တင်ခံရအောင်ဖော်ထုတ်ပေးပါတယ်။ကလျာဏဘုဒ္ဓဇင်ကနေရိယသံဃာဖြစ်ဒီအထိညှင့်တင်ဖော်ထုတ်ပေးပါတယ်။တခါတန်ငါပါပဲဒီတောင်မှမပြောင်းအောင်ပြန်ထိန်ပေးပါတယ်အဲ့လိုတစ်ပါးနဲ့တစ်ပါးအပြန်ပြန်လည်လည်ကျေးဇူးပြုသွားတာနောက်ဆုံးတော့အလေဘိုလ်ကဓမ္မတိပဒါနာအချုပ်ဆိုတာပေါ်လာဒါကြောင့်တရားမမေ့ဖယားနေဆိုတာအဲ့ဒါပြောတာတရားကအဓိကသံဃာဝဘောထုတ်တာတရားအဘိုးတန်ပုဂ္ဂိုလ်ဖြစ်အောင်မြင့်တင်ဖော်ထုတ်ပေးတာတရားအဲ့ဒီတရားမပြောင်းအောင်သံဃာပါပဲထိန်ထိန်ဆောင်ရှောက်ပေးတယ်ဆောင်ရှောက်နေအောင်တော်တော်မပေါင်းသူတော်ကောင်းတွေဟာအပေးချင်ယောက်ကြတယ်။ဒါကြောင့်တရားမမြင်ဘုရားပင်မမြင်ကွယ်ပြောက်ပါတရားမမြင်ဘုရားပြောက်သွားမယ်။အခုဗုဒ္ဓနေဗုဒ္ဓနေဆိုပြီးတော့မျက်မျက်နုံနုံကြီးဆောင်ရနေကြတာ။လောကမှာပုဂ္ဂိုလ်တစ်စုံတစ်ယောက်ပုဂ္ဂိုလ်တစ်စုံတစ်ယောက်တဦးစားဒီကိုအကြောင်းပြုအထင်းမှလောက်ကြတဲ့အခါတချို့တော့လည်းဝန်းနေချင်းအထင်းမှတည်းလေ။လွန်စရာတွေဆွေးစရာတွေရောက်ပြောပြီးတော့ဝန်လည်းခြင်းအထိမ်းမှစတည်ဖြင့်ပုဂ္ဂိုလ်တစ်စုံတဦးတယောက်ကိုအကြောင်းပြုထိမ်းမှလောက်ကြတယ်။ဗုဒ္ဓနေကတော့ဝန်လည်းခြင်းအထိမ်းမှမဟုတ်ပါဘူးဗျာ။ခုံခုံယူဝမျောက်စွာပူဇော်ကြတာပါဗျာ။ဘုရားကိုလွန်ပြီးတော့ဆွေးနေကြခြင်းမဟုတ်ပါဗျာ။ဘုရားကိုတန်တားပြီးတော့လွန်ဆွတ်ဆွေးနေကြခြင်းမဟုတ်ပါဗျာ။ဘုရားကောင်တွေကိုဖော်ထုတ်ပြီးတော့တတ်တော်တန်ရှားခန္ဓာအပြင်မရှိတော့လဲဓမ္မအပြင်ရှိတယ်။တို့ကိုလူလူနေတတ်အောင်လို့လမ်းညွှန်ပေးတဲ့ဘုရား။ဘုရားရဲ့ဂုဏ်တော်တွေဟာတန်တကန်တလို့မရအောင်တည်ကြည်မာတာစသည်ဖြင့်ခေါနေကိုဖော်ထုတ်ပြီးတော့မှပူဇော်နေကြတာပါဗျာ။ဒါကြောင့်တရားမမြင်ဘုရားပင်မမြင်ကြွယ်ပြောက်ပါ။တရားမြင်မှမြတ်ဗုဒ္ဓမောချမြင်နိုင်ပါ။သာတိရဲ့ကျင့်တိရဲ့ထိုးထွင်းတိရဲ့ဆိုတဲ့အတိသုံးမျိုးမှာအ ਨੇ ဆုံးသာတိခေါ်တဲ့ပရိယာတိတော်ရှိရအောင်။အဲ့ဒီအတိလေးရှိမှအဲ့ဒီအမြင်လေးရှိမှဘုရားကိုဘုရားလိုပဲကိုးကွယ်တတ်ပူဇော်တတ်မြတ်လို့တတ်ထူထမ်းတတ်ပဲကျင့်တည်ရှိရင်တော့မပြောနေတော့ဘောတွတ်တွထိုးထွင်းသည့်ရှိရင်တော့ပြောစရာမလိုတော့ဘူးဘောဘုရားကိုတကယ်မြအောင်ကြည်တတ်ပါပြီကိုးကွယ်တတ်ပါပြီအနည်းဆုံးစပြီးတော့ရှိရမှာပဲတရားမြင်မှမြတ်ဗုဒ္ဓမောချမြင်နိုင်ပါတခါအပြန်အပြန်ဖယားမမြင်တရားပင်မမြင်ကြွယ်ပြောက်ပါဖယားကိုညံနေမြေအောင်မကြည့်နိုင်ကြတော့တရားပြောက်တယ်တရားကိုတံဖို့မထားဘူးတရားကိုမလေးစားဘူးတရားကိုမဖြစ်ကျင်ဘူးတရားမြင်အောင်အမထုတ်နိုင်ဘူးတရားကိုအထုတ်လို့လဲမြင်နိုင်စွမ်းမရှိဘူးဖယားကိုညံနေမြေအောင်ကြည့်နိုင်မှတရားကိုမြင်မယ်တရားကိုလေးစားမယ်တရားကိုတံဖို့ထားမယ်တရားကိုနည်းနည်းနုံနုံတံဖို့ထားဖြစ်ကျင်ကြိုးစားအထုတ်တရားကဒီလိုပါပဲလို့ခုံပုတ်တွေကိုအောပွဲကောင်းလောက်အောင်ပြီးသွားကောင်မှာတရားကိုမကျင်သေးမနေနဲ့လောက်လေးလေးနဲ့နဲ့သက်ဝင်ယုံကြည်ပြီးတော့ကြိုးစားပြုလို့အထုတ်တယ်။ဘုရားမြင်မှမြတ်ဓမ္မမောချမြင်နိုင်ပါ ဖယားမမေ့တရားမွေ့ကြုံတွေ့သာသနာသာသနာနဲ့တွေ့တယ်ဆိုတာဖယားလည်းမမေ့မှတရားလည်းမွေ့မှတနည်းအားဖြင့်တရားမမေ့ဘဲနဲ့ဖယားစမတ်တဲ့လမ်းကြောင်းတော့လိုက်နိုင်မှဒါမှသာသနာနဲ့တွေ့တယ်လို့ခေါ်တာပါဗျာဒါကြောင့်တရားမမေ့ဖယားနဲ့ဆိုတာသာသနာနဲ့တွေ့နေကြလို့လည်းပဲမျက်မျက်နှုံးနှုံးဓမ္မထားပြီးတော့ကျိုးကြနေကြခြင်းပါဒါလေးကိုလိုက်ဆိုကြမယ်တရားမမြင်တရားမမြင
်
ဖယားပင်
တ
ရားမမြင်မမြင်ွယ်ပြောက်ပါမမြင်ွယ်ပြောက
်ပါ
တရားမြင်မှ
တရားမြင်မှ
မြတ်ဗုဒ္ဓ
မြတ်ဗုဒ္ဓ
မုတ်ချမြင်နိုင်ပါ
မုတ
်ချမြင်နိုင်ပါဖယားမမြင်
တရားမမြင
်တရားပင်
တရ
ား
မမ
ြင်မမြင်ွယ်ပြောက်ပါ
မမ
ြ
င်ွယ်ပ
ြောက်ပါဖယားမြင်မှ
မြတ်ဓမ
္
မ
မုတ်ချမြင်နိုင်ပ
ါ
ဖယားမမေ့တရားမွေ့ကြုံတွေ့သာသနာတရားမမြင
်
ဖယားပင
်
မမြင်ကွယ်ပြောက်ပ
ါ
တရားမြင်မ
ှ
မြတ်ဗုဒ္ဓမုတ်ချမြင်နိုင်ပါဖယားမမြင
်
တရားပင
်
မမြင်ွယ်ပြောက်ပ
ါ
ဖယားမြင်မ
ှ
မြတ်ဓမ္
မ
မုတ်ချမြင်နိုင်ပ
ါ
တရားမမေ့ဖယားမမေ့တရားမွေ့ကြုံတွေ့သာသနာဒါကြောင့်အလေဘိုးကဓမ္မံတရဏံကိစ္ဆာမိကဓမ္မရဲ့တန်ဖိုးရာဆုံးဖြတ်တိုင်းတောက်ကန့်တယ်လို့မရနိုင်ပါဘူးဗျာလူအစ်စ်ဖြစ်ခွင့်ရတာလဲဒီဓမ္မကြောင့်ပါဗျာအပူရောထဲငင်းချမ်းစွာနေနံတာလဲဒီဓမ္မပါဗျာသူများတွေယူရပူရလောင်ရတဲ့နေရာမှာကိုကတင်းငင်ရင်ချစ်အေးချမ်းစွာနေနံစွာရှိတာဒီဓမ္မပါဗျာဓမ္မရဲ့တန်ဖိုးဟာဆုံးဖြတ်လို့မရပါဘူးအဲ့ဒီဓမ္မကြောင့်ပါယခုဗုဒ္ဓကိုအာယုံပြုပြီးတော့ကိုယ်ပွဲပူဇော်နိုင်ကြတာပါဗျာကသောလပြည်နေကိုဗုဒ္ဓနေလို့သတ်မှတ်ကြတာသစ္ဆုတ်ဗံဘုရားအနေအချင်းတော့၃မျိုးပေါ့ဗျာသစ္ဆောဗျာဘောမြင်တော်မူတဲ့နေ့သစ္ဆောဗျာဘုရားအဖြစ်ရောက်တော်မူတဲ့နေ့သစ္ဆောဗျာပရိနိဗ္ဗာန်ဆွံတော်မူတဲ့နေ့ဆိုပြီးသစ္ဆုတ်ဗံဘုရားမှာတော့၃မျိုးပေါ့နိယတဗျာတိယူခဲ့တာလည်းကသုံးလားပြည့်နေပါပဲဆိုတော့အဲ့ဒါနဲ့ပေါင်းလိုက်တော့အလင်းမျိုးပေါ့ဗျာအဓိကတော့ပြစ္ဆုတ်ပံဘုရားမှာ၃ခုပါပဲဘုရားအလောင်းဖွားမြင်တော်မူတဲ့နေ့ရယ်ဘုရားဖြစ်တော်မူတဲ့နေ့ရယ်ဘုရားပြိနေပံဆန်တော်မူတဲ့နေ့ရယ်၃မျိုးအဲ့ဒါဟောပဲဗုဒ္ဓနေ့လို့အတိမပြုကြပူဇော်ကြတာပါဒီဘက်လည်းနောက်ဆုံးခုနကရွက်လိုက်တဲ့စကားလေးမှာအပမရိနတံပါတိတာဒီကောအိုစကားလေးလည်းလှလိုက်တာဗျာခညာလဲတာဥက္ကလာမှာပိရိယသုံးပုံစသည်ဘာသာမျိုးစုံနေနဲ့မြောက်များစွာပါဠိတော်အဋ္ဌကထာတိကမျိုးစုံတွေကိုအိုးကွန်ပျူတာလေးတက်ထဲပြီးတော့အကုန်သိမ့်တာကြပြီလို့ပေါ့ဗျာလက်ကြပြ45ဝါလို့ဟောခဲ့တဲ့တရားကျင့်စဉ်အကုန်လုံးတစ်လုံးတည်းမှာဘုရားကအကုန်ချုပ်ပြီးထဲကတော့ထဲခဲ့တော့ဒါဒီလုပ်ငန်းစဉ်ကတော့ဒါပဲကွာအပမရိနသံပါတိတာအလုပ်တဘောကတော့ဒါပဲတဲ့စကားတစ်လုံးနဲ့တည်းမှာကျင့်စဉ်အကုန်လုံးကိုချုပ်ပြီးတော့ထည့်သွင်းထားကြတာဗျ။ဒါကြောင့်အဲ့ဒီဓမ္မကြောင့်မလို့ခုဗုဒ္ဓကောင်အာယုံပြုနိုင်ကြတာဗျ။ဘုရားပွင့်တော်မူခြင်းရဲ့ရည်ရွယ်ချက်ကတော့တစ်ကမြားစွာဒုက္ခရှိနေကြပြဒုက္ခအမှန်လွတ်ဖို့ရာ၏လမ်းညွန်ဗုဒ္ဓပေါ်လာသည်။မိမိတို့ခန္ဓာမှာဒုက္ခတွေမရှိခဲ့ရ။လောကမှာဒုက္ခအပူတွေမရှိခဲ့ရ။ရှိတယ်ပဲထားအောင်တော့အပူဒုက္ခတွေဟာအရွယ်ကြီးယုံအချိန်ကုန်ယုံနဲ့သူ့ဟာသူအလိုအလျောက်များကုန်သွားကြမယ်ဆိုရင်ဘုရားဘာလို့တော့မလဲအပူကြီးဖြစ်နေမှာပေါ့တရားကဘာလို့တော့မလဲအပူအလိုကြီးဖြစ်နေမှာပေါ့အခုတော့အဲ့လိုမဟုတ်မလို့ခြင်းတဲ့ဒုက္ခတွေကလည်းခန္ဓာမှာဝိုင်းလို့သူတို့ဟာအသက်ကြီးယုံနဲ့လည်းမရောကြအသက်ကြီးတော့ဘိုးတော်ဆိုးကြတိုးကြအချင်းကုန်တယ်လေသူဟာသူရောမသွားကြကုန်မသွားကြသူတို့ကိုနိုင်တာကတရားတစ်ခုတည်းရှိတာဆိုတော့ဒုက္ခအပူလွင်နေကြောင်းလမ်းကောင်းလမ်းမှန်ကိုညွှန်ပြပေးဖို့ဗုဒ္ဓရတနာတိ နဲ့နာခံပြီးတော့မှယရနာဖြစ်ရအောင်ကြိုးစားတော်မူခဲ့တာပါနိယတပြာတိယူရတယ်ဆိုတာလည်းပဲနိယတပြာတိယူနိုင်လောက်အောင်ပါရမီစွမ်းအားဖြင့်ပြည့်နေပြီဖြစ်လို့ဒါတွေယူနိုင်တာပါဗျာအဲ့ဒါဆိုတာလည်းပုဂ္ဂိုလ်ရာပုဂ္ဂိုလ်လိုက်ပေးလို့ဖြစ်တာမဟုတ်ပါဘူးခုမှထားတောင်းတဲ့ပုဂ္ဂိုလ်ကိုထားပြီးတော့ဆက်စော်ဘုရားကပြာတိပေးလို့ဖြစ်တာမဟုတ်ပါဘူးဗျာကြရိပေးရလောက်ပေးချဖို့ဖြစ်နေပြီဆိုကမှပေးချဖို့ဖြစ်လောက်ဒါရဲအပေးခံရမယ်အလောင်းတော်တန်တော်မှာပေးချဖို့စွမ်းအားကိုပေးချဖို့ပြည့်ကျင့်ကြိုးစားအားထုတ်နေပြီသားဖြစ်လို့သားကြရိပေးလို့ဖြစ်တာပါဗျအနစ်နာခံပြီးတော့မှစွမ်းအားကိုပေါ်ထုတ်ခဲ့တာဒါကြောင့်ညာစွာဒုက္ခရှိနေကြ၍ဒုက္ခအမှန်လွတ်ဖို့ရန်လာညွန်ဗုဒ္ဓပေါ်လာသည်သိပါတယ်ဘုရားလုံးကငါအနစ်နာခံလိုက်ရင်ငါတော့အများကြီးစွန့်ရမှာနော်ပုထုဇဉ်သဘောဆိုတာကောင်းတာအကုန်လိုချင်တယ်လက်ထဲကောင်းတာလေးရောက်တော့မလွှတ်ချင်တော့ဘူးဗျာတတုကိုမလည်းမပေးချင်တော့ဘူးဗျာအိုးအလောင်းတော်ကြီးကတော့ဘယ်ဒီလိုဟုတ်လို့လဲဗျာကောင်းတာအကုန်စွန့်ရတာပါလားကောင်းတာအကုန်အနစ်နာခံရတာဗျာဘယ်ဒါပစ္စည်းဆိုတာအရေးအတွက်တောင်းမှမတားမိမိရဲ့အသက်မိမိရဲ့ခန္ဓာကိုယ်တောင်မှရဲ့ရဲ့ရောရောရဲ့ရဲ့ရင်ရင်ကြီးစွန့်လွတ်ပြည့်နဲ့နာခံရပါလေ။ဒါကြောင့်များစွာဒုက္ခရှိနေကြရဲ့ဒုက္ခအမှန်လွတ်ဖို့ရန်လာညွန်ဗုဒ္ဓပေါ်လာသည်။ငါတယောက်စိတ်ကောင်းထားလေလို့ရှိရင်အများကြီးချမ်းသာကြမှာ။ငါတယောက်အနစ်နာခံလေလို့ရှိရင်တတဝအနန္တအများကြီးဒုက္ခလွတ်ကြမှာ။ငါတယောက်အနစ်နာခံလိုက်တာနဲ့အများကြီးချမ်းသာကြမှာပါလား။ဟဲ့အဲ့လိုဆိုအနာခံလိုက်မှာပေါ့။အမတာအာကုဘကြီးညို့ဖို့ကောင်းတယ်ဗျာမြတ်စွာဘုရားရဲ့စိတ်တတော်အလောင်းတော်ဘုရားကစိတ်တတော်တယ်တက္ကဒုတိယကဖြစ်ခြင်းတည်းမမဖြစ်ရပဲလွယ်ရမြင်မို့ဖြစ်ဖို့ဧကံအကြောင်းမှန်လမ်းညွန်ဗုဒ္ဓပေါ်လာသည်လူတိုင်းလူတိုင်းတတော်တိုင်းတတော်တိုင်းကောင်းတာအကုန်ဖြစ်ခြင်းရတယ်ဒုက္ခအပူအလုံးကြောက်ကြတယ်မကောင်းတာဘယ်သူမှမလိုခြင်းကြတော်တော်လည်းကောင်းတာကလည်းလူချင်းယုံနဲ့ရတာမှမဟုတ်ပဲ။မကောင်းတာလည်းလည်းမလူချင်းယုံနဲ့လွတ်တာမှမဟုတ်ပဲ။ကောင်းတာလူချင်းရင်အဲ့ဒါနဲ့ထိုက်တန်တဲ့အကြောင်းကောင်းဆိုတာဖြစ်ခြင်းကြိုးစားပြုလုပ်အားထုတ်ရပါတယ်။ဓမ္မလမ်းစဉ်ဒီကိုယ်ကိုယ်ရောင်တတ်တယ်မဟုတ်ပဲလက်တွေ့ဖြစ်ခြင်းကြိုးစားအားထုတ်ရတဲ့အလုပ်ပါ။ဒုက္ခအပူတွေကြောက်လာတယ်ဆိုရင်ဒုက္ခအပူလွတ်နိုင်လောက်အောင်အကြောင်းကောင်းကိုဖြစ်ခြင်းကြိုးစားအားထုတ်မှကြောက်တဲ့ဒုက္ခအပူကလွတ်မှာဖြစ်တယ်ဉာဏ်ကောင်းခြင်းနဲ့ဉာဏ်ကောင်းခြင်းဝင်လည်းကောင်းကြတာမဟုတ်ပါဉာဏ်ကောင်းကြောင်းစွာကောင်းတွေကိုဖြစ်ခြင်းကြိုးစားရပါတယ်အသက်ရှိခြင်းဝင်လည်းရှိကြတာမဟုတ်ပါအသက်ရှိကြောင်းစွာကောင်းတွေကိုဖြစ်ခြင်းကြိုးစားကြမှာအသက်ရှိကြမှာဖြစ်တယ်ရုပ်လှခြင်းနဲ့လည်းလှကြတာမဟုတ်ပါလှနိုင်ကြောင်းစွာကောင်းတွေဖြစ်ခြင်းပြုလုပ်အထောက်ပေးမှာရုပ်ဆင်လှကြတာဖြစ်တယ်ဉာဏ်ကောင်းခြင်းနဲ့ကောင်းကြတာလည်းမဟုတ်ပါဉာဏ်ကောင်းကြောင်းစွာကောင်းတွေကိုဖြစ်ခြင်းကြိုးစားအထောက်မှာဉာဏ်ကောင်းကြမှာဖြစ်တဲ့စသည်ဖြင့်ကောင်းတာတွေလိုခြင်းရင်အဲ့ဒီကောင်းတဲ့အကျိုးရဲ့အကြောင်းတရားလမ်းကောင်းလမ်းမှန်များပြုလုပ်အားထုတ်ကြလို့လမ်းမှန်ညွန်ပြပေးလို့ညွန်ပြပေးဖို့တရားလုံးစုံအကုန်သိမြင်တော်မူတဲ့ဗုဒ္ဓရတနာပေါ်ပေါ်လာခြင်းဖြစ်တယ်တက္ကသုံးကတကယ်အရေးတကယ်ဘေးတွင်ကတင်မိသူမရှိမှု၍အပူကင်းလို့ကိုကိုကိုသာကဲဖို့ရမြတ်စွာဗုဒ္ဓပေါ်လာသည်လောကမှာနောက်ဆုံးကဲတင်ရှင်ဘသူလဲလို့ရှာစမ်းကြည့်ပေါ့နောက်ဆုံးရှာလိုက်တာကိုတယောက်ပဲကြံတယ်ဗျာဩငါတယောက်တာနောက်ဆုံးအကိုရပဲယရဏသုံးမအကိုရဆိုတာလမ်းချောင်းခင်းပေးတာဗျာလမ်းခင်းပေးရင်မိခိုရအနေအဖျင်းတိရအနေအဖျင်းပေးရင်ပဲတတ်နိုင်တယ်ငါဘုရားပွင့်လာပြီပဲကွာမင်းတို့မပူကြပါနဲ့တော့မင်းတို့ရောက်တဲ့ရောက်လို့တဲ့နေရာငါအကုန်ပို့မေဟေးလေဆိုပြီးအမှမခံပါဘူးဗျာမင်းတို့ကြိုက်တာအကုန်လုံးပါကွာကောင်းကောင်းဆိုးဆိုးကြိုက်တာအကုန်လုံးငါအကုန်ကဲမှာပေါ့ကွာမင်းတို့ဒုက္ခအပူတွေငါအကုန်လုံးအောင်လုံးမယ်လေမင်းတို့အကုသူတွေကြိုက်တာလုံးပဲအကျိုးမပေးအောင်ငါဘုရားကဲမှာပေါ့ကွာအာမမခံပါဗျာမင်းတို့ဟောတာကြောက်ရင်ဒါတော့ရှောင်းတော့မင်းတို့ဒါလိုချင်တာလားလိုချင်ဟောတာကိုလုံးအဲ့လိုလမ်းကြောင်းခင်းပေးတာဗျာတကယ်တော့ကိုကိုယ်တိုင်ကလုံးရမှာပညာရှိတူတော်ကောင်းကြီးတွေလမ်းကြောင်းခင်းပေးမယ်ကိုကမလိုက်နဲ့ဘာမှမတတ်နိုင်ဘူးဗျာဒီကြည့်တခုဒီဘက်ကနေဟောဘက်ကခရီးတယ်တွေပို့မလို့တင်မောကြည့်တယ်စင် တင်ပေါ်ခြင်းနဲ့လိုက်ကြမလားပြလိုက်ကြမလားပြဆိုတော့ဒီပေကံကလူတွေကမလိုက်နိုင်သေးဘူးပြမလိုက်နိုင်သေးဘူးပြဒီတော့တင်ပေါ်ကြီးတာဝန်မှမဟုတ်ပဲမလိုက်တဲ့လူရဲ့အပြစ်ပါလားမလိုက်တော့ကိုကဟောပေကံမရောက်နိုင်ဘူးတင်ပေါ်ကြီးကတော့တာဝန်ကြီးတာကိုကမှတက်မစည်းတော့တင်ပေါ်ကြီးဘာတတ်နိုင်သေးလဲညာဒီသဘောပါပဲညာတရားလမ်းကြောင်းကတင်ပေါ်ကြီးပါဗျာကိုကသရတရားနဲ့ခုနတတိတရားတို့နဲ့အတိတရားတို့နဲ့တက်မစည်းရင်တရားသင်္ဘောကြီးကကိုယ်ကဲမှာမဟုတ်ပါဗျာ။ယရဏသင်္ဘောကြီးကကိုယ်ကဲမှာမဟုတ်ပါဗျာ။ဒါကြောင့်နောက်ဆုံးကဲတင်ခြင်းဟာမိမိပါ။အတ္တဟိအတ္တနောနာထောဆိုတာလည်းဒီသဘောပါပဲ။ယရဏတိမိခိုရာအာကိုရာသာဖြစ်တယ်။မိခိုတက်မိခိုနိုင်တဲ့အာကိုရာကတော့ကိုယ်တန်တမယုံကြည်မှုတရားတရားစတဲ့အင်အားများဖြစ်တယ်။ပြီးတော့မှယုံကြည်မှုကိုအခြေခံပြီးတော့ဖြစ်ကျင်ကြိုးစားလို့အားထုတ်လို့ရလာတဲ့တရားစွန်အားဒီကမှာတကယ်အကိုရာအစစ်တွေပါဗျာ။ဒါကြောင့်လောကမှာနောက်ဆုံးကဲတင်ရှင်ဘယ်သူလဲလို့ရှာလိုက်တာကနောက်ဆုံးကိုတယောက်တည်းတွေ့တယ်။ကောင်းပြီကိုတယောက်တည်းဘာနဲ့သွားကင်မှာတော့ရှာလိုက်တော့ကိုရှာတဲ့ပိုက်ဆံတရားလဲကျွန်တော်လည်းမတတ်နိုင်တော့ဘူးဗျာတဲ့။ကိုရှာတဲ့ပစ္စည်းတွေကလည်းကျွန်တော်တို့လည်းမတတ်နိုင်တော့ဘူးဗျာတဲ့။ကိုဆွေတွေမျိုးတွေကလည်းကျွန်တော်ကျမတို့လည်းဒီလောက်ပဲမတတ်နိုင်တော့ဘူးလေတဲ့။ဒီတော့ဘာကြံတော့လဲဗျာစစ်ကောင်လေးနဲ့တော်ထုတ်ထားတဲ့တရားတစ်ခုပဲကျန်တော့တာရ။ဒါကြောင့်နောက်ဆုံးကယ်တင်ရှင်ဒီမိမိတာဖြစ်တယ်။နောက်ဆုံးကယ်စရာအင်အားလိုက်ရှာရင်တရားတစ်ခုပဲကျန်တယ်။ဒါကြောင့်ကိုဟာကိုကယ်တင်နည်းကိုလမ်းညွန်ပေးဖို့လို့ဘုရားပွင့်လာတာမင်းတို့သွားနေရတာဘုရားပင်လေခြင်းတော်ဟောဒီဟောဒီအပမတတိတတိဆုံးအားလေးခံပြီးတော့မင်းတို့ကူးကြကူးကြကူးကြကူးကြကိုဟာကိုကယ်နည်းလေးကိုလမ်းညွန်ပေးဖို့လို့ဒီလသမารီဝိပဿနာဆောင်အလံကြောင့်များကိုခင်ပြီးတော့ဘုရားပွင့်တော်မူလာရတာပါတဲ့ကိုဟာကိုကဲနီးကိုလမ်းညွန်တာပါဘုရားကငါကဲမဲလို့မပြောပါဘူးငါကဲပါမယ်ကွာငါပွင့်လာပြီပဲမင်းတို့လိုချင်တဲ့ချမ်းသာအားလုံးငါရအောင်လုပ်ပေးမယ်မင်းတို့ရောက်လို့ရအောင်ငါလက်ဆွဲပြီးတော့ခေါ်ပေးမယ်ကဲပေးမယ်မင်းတို့အကုသိုလ်အားလုံးအကျိုးမပေးရောငါအကုန်ကဲပါမယ်ကွာလို့အာမခံဖို့ဘုရားပွင့်လာခြင်းမဟုတ်ပါလမ်းကြောင်းခင်းပေးဖို့ပါဘုရားပွင့်လာဘုရားပွင့်လာခြင်းဖြစ်တယ်ဒါကြောင့်ကြဲရမှာတော့မင်းတို့ကိုဟာကိုကြဲရမယ်နော်ကိုကိုကမမယုံတော့ဘာမှမတတ်နိုင်ဘူးနော်ဒါကြောင့်တကယ်ရေးတကယ်ဖေးတွင်ကဲတင်မိသူမရှိမူ၍အပူကင်းလို့ကိုကိုကိုသာကဲဖို့ရမြတ်စွာဘုရားပေါ်လာသည်ကိုဟာကိုကဲနီးလေဒါကြောင့်ပရိသတ်ပေါင်းသူတော်ကောင်းနေကိုကိုကိုကဲနေကြတာမလားကြာခုနတိလာတွေဖြစ်ကျင်လို့သမားဒီဒီပွားများလို့ဥပဒနာတရားတွေအထုံလို့ဘုရားကကဲပါမယ်လို့အာမခံရင်ဘာလို့ဒါတွေဖြစ်ကျင်တော့မလဲဗျ။ဘုရားရဲ့ကဲတင်ဤတာပြတာဆိုတော့ကိုယ့်ဟာကိုယ်ကဲနေကြတာ။ဒါလေးလည်းလိုက်ဆိုကြမယ်။များစွာဒုက္ခရှိနေကြ၍ဒုက္ခအမှန်လောက်ဖို့ရန်လမ်းညွန်ဘုရားပေါ်လာသည်ဖြစ်ခြင်းသမျှမဖြစ်ရပဲလွဲရမြဲမို့ဖြစ်ဖို့ဧကံအကြောင်းမှလမ်းညွန်ဘုရားပေါ်လာသည်တကယ်အရေးတကယ်ဘေးတွင်ကဲတင်မိသူမရှိမူ၍အပူကင်းလို့ကိုကိုကိုသာကဲဖို့ရာမြတ်စွာဘုရားပေါ်လာသည်မြတ်စွာဒုက္ခရှိနေကြ၍ဒုက္ခအမှန်လွတ်ဖို့ရန်လမ်းညွန်ဘုရားပေါ်လာသည်ဖြစ်ခြင်းသမျှမဖြစ်ရဘဲလွဲရမြဲမို့ဖြစ်ဖို့ဧကံအကြောင်းမှလမ်းညွန်ဘုရားပေါ်လာသည်တကယ်အရေးတကယ်ဘေးတွင်ကဲတင်မိသူမရှိမူ၍အပူကင်းလို့ကိုကိုကိုသာကဲဖို့ရာမြတ်စွာဘုရားပေါ်လာသည်ဘုဒ္ဓယရနာကြောင့်သာကိုဟာကိုကဲရတာကိုဟာကိုကဲတင်ကြောင့်ကဲတင်နိုင်ကြောင့်ဆွမ်းအားကောင်းနေပြုလို့အထုံနိုင်ကြတာပါ ဒါကြောင့်ဗုဒ္ဓရတနာဟာလောကမှာဖို့အတန်ဆုံးတော်တော်ခဏလေးပါလားဗျာခုနနိယတပြတရားအောင်ပြည့်ကျင်ကြိုးစားအထုခဲ့ရတဲ့အချိန်တွေလည်းအများကြီးအနစ်နာခံခဲ့ရတာနဲ့တော့မဟုတ်ပဲနိယတပြတဲ့တပည့်ရင်တော်မှလေးအတင်းချင်းနဲ့ကဘာတသိနဲ့နဲ့တော့မဟုတ်ဘူးဗျာအချိန်တွေဒါဟာအနည်းဆုံးအချိန်မှသေးပညာတိကဘုရားအလောင်းနေမှလေးအတင်းချင်းနဲ့ကဘာတသိသတ္တတိကဘုရားအလောင်းနေမှရှိအတင်းချင်းနဲ့ကဘာတသိဝရိယတိကဘုရားအလောင်းနေမှ16အတင်းချင်းနဲ့ကဘာတသိဒါနိယတပြတိရာပြည့်ရင်တော်မှလွတ်ရတဲ့အချိန်အကန့်အသတ်အမတန်မှကြာပါတယ်အနည်းနာခံရပါတယ်အများကြီးစွန့်ရပါတယ်ကောင်းလာမှန်သမျှအကုန်လုံးစွန့်ရပါတယ်ဟောတဲ့ကိုယ်ခန္ဓာကိုယ်ဓမ္မအရေအတွက်မထားဘဲနဲ့စွန့်လွတ်အနည်းနာခံရပါတယ်ပြီးတော့ပါရမီတွေပြည့်စုံသွားလို့ဘုရားအဖြစ်ရောက်တဲ့အချိန်လေးကြည်စမ်းပါတိုလာကြည်လာဗျာ45ပါတယ်45ပါဆိုတာနတ်ပြည်6ထက်တည်းမှာအောက်ဆုံးဖြစ်တဲ့သတ္တမဟာရေတရက်တော့မရှိပါဗျာလူပြည်မှာနှစ်ပေါင်း90ရှိမှသတ္တမဟာရေတရက်ပါသေးဗျာပြီးတော့45ပါဘုရားဘဝဘုရားအဖြစ်နဲ့နေသွားရတာ45နှစ်ဆိုတော့ဗျာသတ္တမဟာရေတရက်တော့မှမပြည့်လိုက်ဘူးဆိုတော့အချိန်အလွန်နည်းလွန်ပါတယ်တတန်အမတန်တိုလွန်ပါတယ်ဆုက္ကကာလမှာဘုရားဖြစ်ရတယ်ဆိုတော့ကန့်တချင်တယ်လဲကြော်လို့မရဘူးလေတတဝ80ပဲအတန်းကတော့ຢာတန်းຢာတန်းပြည့်ပင်မဲ့ဘုရားတို့မိသည်လူတွေတတန်းကိုတတန်းအတန်းပြည့်အောင်မနေကြပါ5ဘုံ4ဘုံမှသာနေပြီးတော့5ဘုံ2ဘုံတော့ဖြစ်မနေကြပါဘုရားများဒီတသိန်းတန်းအထက်ကိုမပွင့်ကြပါတသိန်းတန်းဟာအလွန်ဆုံးပါဒါကြောင့်လဲဆိုတရားဟောလို့မလွယ်လို့ပါတသိန်းတန်းအထက်ဘုရားမပွင့်တာလဲတရားဟောလို့မလွယ်လို့ဘုရားနာရာတေတော်ကတော်တော်နဲ့မတွေ့ရတော့သူတို့အနိစ္စဒုက္ခအနတ္တပြရတာမလွယ်မယုံထောင်ဖြစ်နေကြတရားဟောလို့မလွယ်ဒါကြောင့်တသိန်းသားအထက်ကိုဘုရားမပွင့်ဘူးတသိန်းသားမှာဘုရားပွင့်တော့လဲတသိန်းပြည့်အောင်လို့ဘုရားကမနေပါ7000ပဲ5ဘုံ2ဘုံကိုတော့မနေဘူး5ဘုံ4ဘုံပဲနေရာရန်အောက်ကိုဘုရားမပွင့်ပါဘယ်လိုလုပ်တရားဟောလို့မလွယ်လို့ပဲကိလေသာအယံထူသွားပြီတဲ့ဒါကြတော့ဘလောက်တရားဟောတာခက်လဲဆိုတော့ရင်မျက်နာပေါ်မှာဒုက္ခလေးနဲ့ချစ်လိုက်စမ်းဟေးမင်းတို့ကြည်စမ်းဟောတာကာကြီးမြင်냐ရလားဟေးရေးလိုက်တယ်ကာကြီးဒုက္ခလေးတို့လက်ညိုလေးတို့ကိုရုပ်သဲလိုက်တယ်ဟောမှာကာကြီးပြောက်သွားရေးတုံးလေးတို့မြင်လဲသူဟာဟုတ်တယ်ဗျဝါလုံးဗျဟုတ်တယ်ဗျကာကြီးလေးဗျရေးနေတဲ့ဒုက္ခလေးတို့လက်ညိုလေးတို့ကိုရုပ်သဲလိုက်တယ်ကာကြီးတို့ဝါလုံးတို့ပြောက်သွားတာဒါမျိုးပဲတဲ့သုက္ကကာလတရားဟောတော့ဟောတုံးတော့ဟုတ်သလိုလိုဟုတ်သလိုလိုပြီးလည်းပြီးရောကုန်ပြောက်ကုန်ပြောက်သွားတာရေမျက်နှာမှာဒုတ်နဲ့စာရေးရသလိုရေးရချေးရသလိုပဲအရာမတင်တဲ့ရာတန်းတောင်မှတရားကမနေဟောရတာရရာတန်းအောက်ကဘလုံးမတရားဟောလို့မရတော့ဘူးဒါကြောင့်တရားဟောလို့ခက်ခဲလွန်းမလွယ်ကိုလွန်းလို့ရာတန်းအောက်ကလည်းဘုရားမပွင့်ပါဘူးခုဘောတော်မှာပြတ်စွာဘုရားကရာတန်းလေးမှလာပွင့်ရတာဒါကြောင့်ဒီသမောင်းနေရတဲ့ဘုရားတက်တန်းလေးက45နှစ်စာထဲမှာပြထားတဲ့နတ်ကြီးနှစ်ယောက်ဝရုဏတဲ့ဝါရဏတတအလွန်ရှိတဲ့နတ်ကြီးတွေလို့ပဲပြောတယ်ဘယ်နတ်ဘုံကနတ်လို့တော့မပြောဘူးဝရုဏနဲ့ဝါရဏဆိုနတ်ကြီးနှစ်ယောက်သူတို့ကတင်ကြကြတယ်ဂေါရမဘုရားအလောင်းမကြောက်ခင်နတ်ပြည်ကဇွတ်တည်ခဲ့ပြီးတော့လူပြည်မှာပရိသန်နေနေဘုရားဖြစ်အောင်ကြည့်ဖယားဖြစ်တော်မူတော့မှာတဲ့ဟုတ်တယ်လေဗုဒ္ဓကောလာလာဆိုတာကပြတ်နေတာပဲတော့ကတည်းကကြောကြနေတာပြတ်နတ်နေတာတိတ်တကလေးဖယားကလာတာမှမဟုတ်ပဲကြောတရင်ကြားနေကြတယ်မကြားခင်ဂေါရမဖယားအလုံးဟာသူပြိမာပရိသန်နေနေဖယားဖြစ်အောင်ချင်းဖယားဖြစ်တော်မူတော့မှာတဲ့ဝရုဏနဲ့ဝါရဏနှစ်ကြီးနှစ်ယောက်တရင်ကြားကြဟာအဲ့လိုဆိုရင်ကွာလောကမှာဗုဒ္ဓတဆူပွင့်ဖို့လွယ်တာမှမဟုတ်ပဲကွာဟေးဒီတော့တို့ကအိုးအိုးဖြားဖြားပူဇော်ကြတာဘောကွာအိုးအိုးဖြားဖြားပရိသန်တွေနေတဲ့နေ့မှာပဲတို့ကတော့ ဗုဒ္ဓကောင်အာယုံပြီးပြီးတော့ဗုဒ္ဓအလောင်းအလျာကိုပဲစတဲ့ပူဇော်ကြတော့တာပေါ့အမတန်ကြီးကျယ်ခမ်းနားလာတဲ့လက်ပန်းကုံကြီးလောက်ကြတဲ့ဗျာသူတို့နှစ်ယောက်ဝရုဏနဲ့ဝါရဏနှစ်ကြီးနှစ်ယောက်ကြီးကျယ်ခမ်းနားလာတဲ့လက်ပန်းကုံကြီးလောက်ကြတဲ့ဘယ်လိုလဲဗျာဥဝရုဏတို့ဥဝါရဏတို့ဥဝါရဏတို့ဥဝရုဏတို့ခမရတို့ပန်းကုံကြီးကပရိသတ်နဲ့နေရင်ပူဇော်မယ်ဆိုအခုဘုရားအလောင်းတော်ပရိသတ်နဲ့နေပြီဗျာအာပန်းကုံကမပြီးသေးဘူးဗျာဒီဗျာဖွားမြင်တဲ့နေ့ရောက်ပါပဲပူဇော်မှာတော့မယ်ဗျာဖွားမြင်တော်မူတဲ့နေ့မှာပဲပူဇော်ပါတော့မယ်ပေါ့ခုနမဟာတက္ကရာ68ခုပေါ်ပြပါဆိုလာပြင်းနေမှာပြည့်တည်နေတာဟောမဟာတက္ကရာ68ခုနဲ့ကဆုံလာပြင်းနေကြတော့ဆေလပါလုံးပြည့်တည်နေပြီတဲ့နောက်မဟာတက္ကရာ68ခုကဆုံလာပြင်းနေမှာဘုရားအလောင်းဖွားမြင်တော်မူတယ်တိတ်တိတ်ကလေးဖွားတာမှမဟုတ်ပဲညီကြီးကိုတိတ်တိတ်တော်အောင်ခါတဲ့တုတ်ထုတ်ပြီးတော့လောကကြီးအသိပေးပြီးမှဖွားမြင်တာသိကြတာပေါ့ဗျဘယ်လိုလဲဗျဥဝရုဏတို့ဥဝါရဏတို့ဘုရားအလောင်းကိုဖွားမြင်တော်မူပြီဗျခင်ဗျားတို့ပန်းကုန်းကြီးကဘာလုပ်ဖို့လဲပူဇော်မယ်ဆိုအာပန်းကုန်းကမပြီးသေးဘူးဗျဆယ်လကြာပြီးသေးဘူးတဲ့ဒါတော့တောထွက်တယ်မူတဲ့နေ့ရောက်မှာပဲပူဇော်ပါတော့မယ်ဗျရှင်းလိုက်ကြရောဗျာအဲ့ဒါနဲ့ဘုရားအလောင်းတော်တိတ်တတ်တာ16နှစ်ရောက်မင်းအဖြစ်ယူဟာတတ်တော်29နှစ်အရွယ်နမကြီးများမြင်ကြီးစွာတန်ဝေကဖြစ်တော်ထွက်တော်မူတယ်တော်ထွက်တော်မူလို့လည်းတိတ်တိတ်ကလေးမှမဟုတ်ပဲလေလောကကြီးတင့်တင့်တုံးပြီးတော့မှအောဩစရာချင်းရာတွေပြရတာပဲလက်တွေတိကြတာပေါ့ဘယ်လိုလဲဥဝရုဏတို့ဥဝါရဏတို့ဘုရားလောင်းတော်ထွက်ပြီလေခမရတို့ပန်းကုံကြီးနဲ့ပူဇော်မယ်ဆိုမပြီးသေးဘူးဗျာပန်းကုံကြီးကကုတည့်တည့်မပြီးသေးဘူးဗျာဘုရားဖြစ်မှာပဲပူဇော်ပါတော့မယ်ဗျာရွှေလိုက်ပြန်ရောဗျာဘုရားဖြစ်ခါမှာပဲပူဇော်ပါတော့မယ်ဗျာအဲ့ဒါနဲ့ဘုရားလောင်းတော်ထွက်6နှစ်ပါလုံးဒုက္ခရစရိယာအကျင့်များကျင့်တက်တော်35နှစ်အရွယ်ရောက်တော့ဘုရားဖြစ်တိတ်တိတ်ကလေးမှမဟုတ်ပဲမဟာတက္ကရာ103ခုကဆုံးလာပြီနေ့မှာဘုရားဖြစ်တော်မူတော့ဒီလောကလုံးအတိပေးတိမ့်တိမ့်တုံတုံလှုပ်အတိပေးပြီးကမှဘုရားဖြစ်တော်မူတာဆိုတော့နတ်တေတိတာပေါ့ဥဝရုဏတို့ဥဝါရဏတို့ဘယ်လိုလဲဗျာဘုရားဖြစ်တော်မူပြီဗျာဘုရားပွင့်တော်မူပြီဗျာခမားတို့ပန်းကုန်းကြီးကဘယ်လိုလဲဗျာမပြီးသေးဘူးဗျာခုတည်းတည်းပန်းကုန်းချင်းမပြီးသေးဘူးဗျာတရားဦးဟောတဲ့နေ့ရောက်မှပူဇော်ပါတော့မယ်ဗျာရွှေ့လိုက်ပြန်ရောအဲ့ဒါနဲ့ဘုရားဖြစ်ပြီးတော့မာတက္ကရာတရား3ခုဝါဇူလပြည့်နေမှာဓမ္မဆက်ကဘဝတနာတို့လို့ခေါ်ဆိုရတဲ့ဓမ္မဆက်ကြတို့တရားဦးကိုဟောတော်မူတယ်တိတ်တိတ်ကလေးမှမဟုတ်ပဲဗျာလောကကြီးအတိပေးပြီးမှဆိုတော့လက်တေဂျမားဒီနောက်များစွာတရားနာကြသိကြတာပေါ့ဥဝရဏတို့ဥဝါရဏတို့ဘယ်လိုလဲဘုရားကတရားဥဟောပြီလေတရားဥဟောကပူဇော်မယ်ဆိုမပြီးသေးဘူးပန်းကုန်းကြီးကခုထိတိမပြီးသေးတာဗျအစုံအစုံတကောပြတိဟာပြတာဝရင်သာနတ်ပြည်တတ်တန်နဲ့ရောက်မှာပဲကျွန်တော်တို့ပူဇော်တော့မယ်ဗျာရွှေ့လိုက်ပြန်ရောဗျာအဲ့ဒါနဲ့ခုနဝါမရောက်အစုံအစုံတကောပြတိဟာရေးပြတာဝရင်သာနတ်ပြည်ကြွဘယ်လိုလဲဥဝရုဏတို့ဥဝါရဏတို့ဘုရားအခုအစုံအစုံတကောပြတိဟာရီပြတာဝရင်သာကြွပြီလေခမရတို့ပန်းကုန်းကြီးနဲ့ပူဇော်မယ်ဆိုမပြီးသေးဘူးဗျာအခုတည်းတည်းပန်းကုန်းကြီးကမပြီးသေးဘူးဗျာတော်တော်တနာစီကကောင်းလာတယ်ဗျာဗဒနာကိစ္စတကုမှမလို့လည်းရဘူးသူပန်းကုန်းကြီးနဲ့လှုပ်ရှုပ်နေကြလေဗျာတာဝရင်သာနတ်ပြည်ကဘုရားပြန်ဆင်းခဲ့မှာပဲပူဇော်တော့မယ်ဗျာရွှေ့လိုက်ပြန်ရောဗျာဝါရင်3လပါလုံးပြီးမှတရားတွေဟောတရင်ကြလာပြီနေကြတော့ဘုရားပြန်ဆင်းကြလာတိတ်တိတ်ကလေးမှမဟုတ်ပဲဗျာလောကကြီးအတိပေးပြီးကမှလက်တွေမြမာတွေမြောင်များစွာတိရှိပြီးတော့မှအတိပေးပြီးမှဆင်းလာတာဆိုတော့တိတာဘောဥဝရုဏတို့ဥဝါရဏတို့ဘုရားလူပြည့်ဆင်းလာပြီလေလူပြည့်ဆင်းကြသွားပြီလေဘယ်လိုလဲပန်းကုန်းကြီးနဲ့ပူဇော်မယ်ဆိုပန်းကုန်းကမပြီးသေးဘူးဗျာ
ခုထိတ်တည်းမပြီးသေးတာစူးစမ်းစူးစမ်းပြီးလုံတော့ပါဗျာအာယုသင်္ခါရလွတ်တက်နဲ့ရောက်မှပူဇော်တော့မယ်ဗျာမတ်ကယောဟဆိုပြီးတော့အကျဲကျဲကြီးချက်လိုက်တယ်ကျဲကျဲကြီးနောက်ရွှေ့လိုက်တယ်လေမတ်ကယောဟတဲ့ဒီကါတော့ခတ်ဝေးဝေးရွှေ့မှာဟာအာယုသင်္ခါရလွတ်တက်နဲ့ရောက်မှပန်းကုံကြီးနဲ့ဘုရားပူဇော်တော့မယ်ဗျာတဲ့အဲ့ဒါတဲ့မြတ်စွာဘုရား45ပါးပြီပြီမာတက္ကရာ148ခုတဘောတွဲလာပြီနဲ့ရောက်တော့အာယုသင်္ခါရလွတ်တော်မူတယ်တိတ်တိတ်ကလေးမှမဟုတ်ပဲတလောကလုံးတိမ့်တိမ့်တုံးနေအောင်အတိပေးပြီးကမှအာယုသင်္ခါရလွတ်တာတိတာပေါ့ပြောတယ်နတ်တေကဥဝရုဏတို့ဥဝါရဏတို့ဘယ်လိုလဲဗျအာယုသင်္ခါရလွတ်ရင်ပူဇော်မယ်ဆိုအခုလွတ်လိုက်ပြီအာပန်းပွင့်ပန်းကုန်းကြီးကမပြီးသေးဘူးဗျတော်တော်သနာစီအဖြစ်လာပြီဗျတရားလက်တကမှမနာရပါလားဗျာခုနတရားမမေ့ဖယားနေတဲ့သူတို့မှဖယားနေမှမရှိတော့ပဲတရားလက်လွတ်နေကြတယ်မဆိုင်တဲ့အလုပ်ကိုသွားပြီးတော့အလုပ်ရှုပ်နေကြတယ်ဗျာကုသိုလ်စိတ်နဲ့လှုပ်တော့လှုပ်တာပေါ့သို့တော့တရားမနာရတော့ထိရောက်တဲ့စွာအာသူတို့မရကြဘူးပေါ့ဗျာမပြီးသေးဘူးဗျာပရိနိဗ္ဗာန်စံမပူဇော်ပါတော့မယ်ဗျာမှတ်ကြရောဗျာပရိနိဗ္ဗာန်စံမသူတို့ပန်းကုန်းကြီးနဲ့ပူဇော်ပါတော့မယ်တဲ့ဗျာအဲ့ဒါနဲ့မှာတက္ကရာ148ကိုကဆုံးလာပြီနဲ့ရောက်လာပြီပရိနိဗ္ဗာန်စံပါပြီဗျာခုနကနောက်ဆုံးစကားမိန်ကြပြီတော့ပရိနိဗ္ဗာန်စံပြီဗျာတိတ်တိတ်ကလေးမှမဟုတ်ပဲတလောကလုံးတိမ့်တိမ့်တုံအောင်အတိပေးပြီးမှပရိနိဗ္ဗာန်စံတာနဲ့တည်တည်ကြတာပေါ့ဩဝရုဏတို့ဩဝရဏတို့ဘယ်လိုလဲဗျာခင်ဗျားတို့ပရိနိဗ္ဗာန်စံတဲ့နေ့ရောက်ရင်ပန်းကုန်းကြီးနဲ့ပူဇော်မယ်ဆိုဘယ်လိုတော့မပူဇော်သေးဘူးလားအာပန်းကုန်းကြီးကကုတေတေမပြီးသေးဘူးဗျအမကရောဗျမပြီးသေးဘူးလေဗျအဲ့ဒါနဲ့ပန်းကုန်းကြီးမပြီးသေးတဲ့ပန်းကုန်းကြီးလက်စမတတ်နိုင်တဲ့ပန်းကုန်းကြီးဆွဲကင်ပြီးတော့လူပြည့်ဆင်းလာကြပရိသတ်ကတိုးမပေါက်တော့ဘူးလက်တရစက်ကြဝလာမှာကိနှက်ပြီးတော့နေကြပြီဘယ်လိုမှဝင်လို့မရတော့ဘူးစက်ကြဝလာနိုင်ရန်တတိုင်းကနေလှက်ပတ်ပြီးတော့တငယ်ချင်းနှစ်ယောက်လက်ချင်းဆွဲပြီးတော့ပန်းကုန်းကြီးခြင်ပြီးတော့မဟာယာတော့မဟာယာတော့ဆက်စကလုံးလေးပဲပြောနိုင်ကြတယ်ပြီးတော့သူကပြောကြတယ်တဲ့ဟဲ့မြတ်စွာဘုရားကလည်းညံလာကြည်လားဘယ်နဲ့ဗျာဒီနေ့ပဲပရိသေရနေတယ်ဗျာဟိုဒီနေ့ပဲဘွားမြင်တော်မူတယ်ဘယ်နဲ့ဗျာဒီနေ့ပဲတော်ထွက်ဒီနေ့ပဲဘုရားဖြစ်ဒီနေ့ပဲတရားဦးဟောတယ်ဗျာဒီနေ့ပြအစုံအစုံတကုပါတိအပြတိအပြတာဝရင်တနာပြတဲ့ဒီနေ့ပဲတာဝရင်တနာပြရပြန်စင်း။အိုးဒီနေ့ပဲအာယုသင်္ခါရလွတ်ဒီနေ့ပဲပရိနိဗ္ဗာန်စံလွန်လိုက်တာနေခြင်းပြန်ကြီးဗျာဘုရားလည်းလာလိုက်တာကြည်တဲ့ဘုရားလည်းနေခြင်းပြန်ကြီးပွင့်နေရဟုတ်တယ်သူတို့မျက်လုံးနဲ့ကြည့်ရင်တော့တကယ်လက်စွာဘုရားရဲ့45ပါးနေခြင်းပြန်ဘုရားရဲ့သတ်တော်80ဆိုတာတကယ်နေခြင်းပြန်လေးရဲ့ဗျာတာဝရင်တာတရက်တော်မပြီးပါလားဗျာတို့ပြမှာနှစ်ပေါင်း100ရှိမှတာဝရင်သာမှာတရက်ပါတယ်ဘုရားကသက်တော်80ဆိုတော့တာဝရင်သာတောင်မှတရက်မပြည့်အထက်လက်တန်းရှိတဲ့နတ်တွေဆိုမပြောနေတော့တကယ်ဘုရားဟာနေခြင်းပြန်လေလူပြည်လာတာဒါကြောင့်ဘုရားကလည်းဗျာနေခြင်းပြန်ကြီးလူပြည်လာတာဖြည့်ရတဲ့ပါရမီနဲ့မကာလိုက်တာဗျာပါရမီတော်အနန္တတွေဘောနိယတပြတိမရခင်တုန်းကလည်းမြောင်များစွာအကြာကြီးအနှစ်နာခံဖြစ်ကျင်ခဲ့ရတယ်။နိယတပြရိယပြီးရင်တော်မလေးအသင်ရှင်နေကဘာတသိန်းကာလပါလုံးဒါဘဝမဟုတ်ဘူးဗျ။နေ့လည်းမဟုတ်ဘူးဗျကဘာဒီဗျ။ဒါတော့မြောင်များလာစွာသောကဘာကာလပါလုံးပါရမီတော်အနန္တကိုအနှစ်နာမြောင်များစွာခံပြီးတော့ဖြစ်ကျင်ခဲ့ရတယ်။ရှင်းစမ်းဗျ။လောကအကျိုးဆောင်ရေးဖို့ဘုရားအဖြစ်ရောက်တော်မူတော့နေခြင်းပြန်ကြီးလာလာတယ်ဗျ။ဘုရားကလည်းမြန်လွန်းနေ။မျက်ပြန်မနဲ့ရာဟုဇောလေးကပို့တော့မြတ်စွာဘုရားနေဖို့ကောင်းသေးတာတို့ရလက်ပြမနဲ့ရာဟုဇွန်လေးဖုံးပေးဖို့တော့နေဖို့ကောင်းတာတည်းဗျာဟုတ်တယ်နတ်တရားမျက်စိနဲ့ကြည့်ရင်မြတ်စွာဘုရားတသက်တည်နေခြင်းပြန်နေရဒါကြောင့်ခုနပြောတယ်တရားမမေ့ဘုရားနဲ့နတ်တရားတွေ့ဆိုရင်နေခြင်းပြန်လို့ပြောရတယ်ဒီသာသနာလေးဟာသာသနာသက်တမ်းဓမ္မရည်မျိုးလုံးနဲ့ကြည့်ရင်ရေပွဲကလေးလောက်သာမြင်ကြည့်မြင်နေရတဲ့သက်တမ်းသာသနာသက်တမ်းဒါကြောင့်မလို့အချိန်နဲ့အချိန်နဲ့ဟာတရားမမေ့ကြပါဘုရားနဲ့အမျက်တွေ့နေကြပါဒ
ဒါကြောင့်လည်းတရားမမေ့ဘုရားနေလို့ပြောတာဗျာမိမိတို့ရဲ့အလုပ်သဘောအရာဗုဒ္ဓနေရတော့နေတိုင်းပဲဖြစ်ရမယ်ဗျာနေတိုင်းပဲဆောင်းအာရုံယူရမယ်ပေါ့ဗျာဘုရားကိုအာယုံပြုကိုယ်ပွဲပူဇော်ကြရင်အကျိုးလေးမျိုးတတင်ညာကြည့်လိုက်ဘုရားမြတ်ရှိကတ်သူလည်းဉာဏ်ကြည့်ပါဘုရားဒီတရားလုံးစုံအကုန်သိမြင်တော့မုဒ္ဒတပိညုတဉာဏ်ရှင်ဉာဏ်ကြည့်ကြတဲ့ဘုရားကိုအာယုံပြုကိုယ်ပွဲပူဇော်တဲ့ပုဂ္ဂိုလ်တွေမှာလည်းဉာဏ်ကြည့်ခြင်းအကျိုးရပါတယ်ဉာဏ်ကနောက်ဘဝအထင်မဆောင်ပါဒီဘဝမှာကိုမှဉာဏ်ကောင်းအောင်ကြည့်ကြည့်ပါလေသာသနာ့ကရတဲ့အသိဉာဏ်ဆိုတာအမတန်တန်ရှင်စင်ကြဲလည်းနဲ့ဆုရှတ်တတ်ပါတယ်နေ့အပူကင်းစဉ်ဘုရားရှင်ဥတ္တန်သူလည်းအပူကွာဘုရားဒီအပူခတ်သိငြိမ့်ပြီးအန္တရာယ်ခတ်သိလွတ်ပြီးဘုရားကိုနှောင့်ယှက်သူရှိတော်လဲအန္တရာယ်ဖြစ်အောင်ဘယ်သူမှနှောင့်ယှက်နိုင်စွမရှိပါနှောင့်ယှက်သူများသာဒုက္ခရောက်သွားကြဇမြဲပါအဲ့ဒီအပူကင်းတဲ့အန္တရာယ်မျိုးစုံလွတ်ပြီးတဲ့ဘုရားကအာယုံပြုကိုယ်ကိုယ်ပူဇော်တဲ့ပုဂ္ဂိုလ်တွေလည်းပဲအပူငြိမ့်တဲ့အန္တရာယ်မျိုးစုံလွတ်ပါလေ၃တကောကြီးညာမြတ်ဘုရားလေးစားသူလည်းတကောဖြာဘုရားဒီတကောအကြီးဆုံးအရှင်အဝါအကြီးဆုံးဆွမ်းအားအကြီးဆုံးတကောအရှင်အဝါဆွမ်းအားကြီးတော်မူတဲ့ဘုရားကအာယုံပြုကိုယ်ကိုယ်ပူဇော်တဲ့ပုဂ္ဂိုလ်တွေမှာတကောကြီးတဲ့အရှင်အဝါကြီးတဲ့အကြံစီပေါင်းနေအောင်မြင်တယ်ဆိုတဲ့အကျိုးလေးရုပ်ရှင်တပ်ပဲအံဩပွဲကိုကိုယ်သူလည်းအေးချမ်းပါဘုရားတည်ရုပ်အလှဆုံးပါရမီတော်အနန္တကနောက်ပိတ်ဆုံးအကျိုးပေးတဲ့အနေနဲ့အကျိုးပေးလိုက်တာလူမပြောနဲ့နတ်ပြည်မှာတော့ရှင်းလို့မရရုပ်ရှင်ကလှလွန်းလို့တပ်ပဲလွန်းလို့ရုပ်ရှင်လက်ပတ်တပ်ပဲရတဲ့အထက်မှာကိလေသာအပူငြိမ့်တာကတမျိုးတချို့လူတွေလေရုပ်ကလေးကတော့ခတ်တယ်နဲ့လှတော့လှတယ်တော်တော်အပူတွေကြောင့်မလို့မချိုးမချင်းကြီးတွေ့ခုမှာပေါ့ဗျာယုတ်ကလေးကတော့လှပါရဲ့ဟဲ့မင်းကြည့်ရတာမချိုးမချင်းကြီးတဲ့ဘုရားမှမချိုးမချင်းမရှိဘူးဗျကိလေသာအပုခတိငြိမ့်လို့အရာကိုတိတ်ပြီးတော့အလုံးလုံးအေးချမ်းနေရဒါကြောင့်ကိလေသာအပုခတိငြိမ့်ပြီးတော့လည်းတမျိုးသတ္တဝါအလုံးတို့အပေါ်မှာကြောတာရင်သာခွဲခြားမှုမရှိလူမျိုးရေးဘာသာရေးခွဲခြားမှုမရှိမေတ္တာကရုဏာနဲ့အကုန်လုံးပြန့်ပြီးတော့မှအေးအေးတက်လွှမ်းခြုံထားတာကလည်းတမျိုးတနေ့လုံးမျက်စိမမိတ်ဖဲနဲ့ဘူးစားမဝဘူးတဲ့မျက်စိမိတ်ရင်ဖူးချင်ရော့သွားမှာဆိုလို့မျက်စိမမိတ်ဖဲနဲ့တနေ့လုံးကိုဖွင့်ပြီးတော့ဖူးနေစားဝါမသွားတာတဲ့ဘလို့မကိုရိုးမသွားတာဝါမသွားတာဒါတော့တပ်ပဲတဲ့အဲ့လိုတပ်ပဲအေးချမ်းတဲ့ဘုရားကအာယုံပြုတ်ကိုယ်ကိုယ်ပူဇော်တဲ့ပုဂ္ဂိုလ်ဒီမှာရုပ်လှတယ်အေးချမ်းတယ်စက်တရမျိုးစုံကြီးပွားတွတ်တယ်ပြည့်စုံတယ်အခုမြင်နေရတာတည်းရုပ်ပွားစင်းတို့လူဟထူထားတာပဲလေဒါကတော့လူတဏ္ဏဘယ်လောက်သူတဏ္ဏဘယ်လောက်ထူထားတာပဲဇာလာပိလာအတိုင်းအာယုံပြုတ်ဖြစ်အောင်ထူထားတာကိုကသူလူထူထားတဲ့အယုတ်တို့ကိုကိုွယ်တာမှမဟုတ်ပဲလူထူထားတဲ့အယုတ်ကိုကိုွယ်ရင်ကိုအဋ္ဌညာအောက်တန်းကြာသွားမှာပေါ့ကိုကဗုဒ္ဓပဲလို့ရှင်တာလေအယုတ်တင်စိတ်ကိုယက်ထားမှာမဟုတ်ဘူးလေအယုတ်ကိုထွန်းဖောက်ပြီးတော့ခုနဓမ္မနဲ့ထွန်းဖောက်ပြီးတော့တတ်တော်တရားဘုရားတည်းအာယုံပြုတ်ကိုကိုွယ်ရမှာလောကကြီးပေါ်နိုင်ငံတော်အလံတို့ပြည်တော်စုအလံတို့အဝက်ကိုချုပ်ထားတာပဲအဝက်ကိုချုပ်ထားပြီနဲ့အလံရဲ့ပုံစံအလံရဲ့အချိုးအစားအလံရဲ့အယောင်အသွင်းတွေချုပ်ပြီးတဲ့အခါတို့ဝက်တဲ့လုံကြီးနဲ့ဘာထူတာမှလို့တို့ဝက်တဲ့အင်းကြီးတွေနဲ့ဘာထူတာမှလို့ဘသူမှမပြောဒါတို့နိုင်ငံတော်ရဲ့အောင်လံပဲဆိုပြီးတော့ပြည်တော်စုဘွားတိုင်းရင်သားတွေအဝက်ကိုချုပ်ထားတဲ့အလံကိုဗျာမြတ်မြတ်နုံနုံလေးလေးစားစားအလေးပြုလိုက်ကြတာအယုဒေပေးလိုက်ကြတာညံကိုဗျာဒါမျိုးလိုပေါ့ဗျာဓမ္မမျက်လုံးမပါရင်တော့လူထူထားတဲ့အယုကြီးပဲဟောတို့အင်းကကြေးနေပါထူတာမှလို့တို့ဝက်တဲ့ရွှေတွေနဲ့ပါထူတာမှလို့တို့အင်းကကြောက်ခဲတွေနဲ့ပါထူတာမှလို့တို့အင်းကအင်းဆောက်တဲ့အုတ်တွေနဲ့ပါထူတာမှလို့ဒီလိုဖြစ်မှာပေါ့ဗျာဟောညံနဲ့ကိုးကွယ်တဲ့ပုံကိုဒီစကားပဲပြောတော့မလဲဘဘူးစီကသူနှစ်တန်းတန်းဘယ်လောက်ထူထားတာဟဲ့တူတာမတူတာသူနဲ့လည်းမဆိုင်ဘူးငါနဲ့လည်းကပဲပြောတော့မလဲဘဘူးစီကသူနှစ်တန်းတန်းဘယ်လောက်ထူထားတာဟဲ့တူတာမတူတာသူနဲ့လည်းမဆိုင်ဘူးငါနဲ့လည်းမဆိုင်ဘူးငါဆိုင်တာကတက်တော်တင်ကြဘုရားတိဓမ္မလေးနဲ့အသိဉာဏ်နဲ့ထွန်းပေါက်ပြီးတော့ကိုယ်ွယ်လူတန်းပူဇော်ဓာတ်ဖို့တာအဓိကအဲ့လိုညာနဲ့ရောက်အောင်ကိုယ်ွယ်ရင်ပူဇော်လူတန်းရင်တက်တော်တင်ရှာဘုရားနဲ့တကယ်တွေ့ရတာနဲ့တူတူပါပဲရုပ်လည်းလှတယ်အေးချမ်းနေချက်တည်းမျိုးစုံတူတယ်ဒါလေးလည်းလိုက်ဆိုကြမယ်ပညာကြီးလက်ဘုရားမြတ်ရှိခတ်သူလည်းအပူကွာ ိကတုလည်းဉာဏ်ကြည်ပါ။သိ
က
တုလည်းဉာဏ်ကြည်ပါ။အပုကင်းစင
်
ဘုရားရှင
်
ဥတင်သူလည်းအပုကွာ
။
တကိုကြည်ညာမြတ်ဖရာလေးစားသူလည်းတကိုဖြာရုပ်စင်တတ်ပဲအံဩဘွယ
်
ကိုးခွယ်သူလည်းအေးချမ်းပါပညာကြည်လက
်
ဖယားမြတ
်
စိကတုလည်းဉာဏ်ကြည်ပ
ါ
အပုကင်းစင
်
ဖယားရှင
်
ဥတင်သူလည်းအပုကွာတကိုကြည်ညာမြတ်ဖယားလေးစားသူလည်းတကိုဖြာရုပ်ရှင်သက်ပဲအံဩဘွယ
်
ကိုးခွယ်သူလည်းအေးချမ်းပ
ါ
တရားမမေ့ဖယားနေ့ကျုံတွေ့သာသနာဖယောင်းသာသနာနေ့တွေ့အောင်ဓမ္မကလမ်းညွှန်ပေးတယ်ဓမ္မမလဲကျင့်စရာအလုံးထွန်းလိုက်တော့ခုနအပမဒတတိပဲလက်ခံရမှာကတတ္တတရားတရားသည်အလုံးအတွဲဖြစ်တယ်။ဗုဒ္ဓသည်အလုံးအတွဲဖြစ်တယ်။ဘုဒ္ဓလောကေသမုပ္ပန္နောဟိတာယသဗ္ဗပါဏိနာ။ဗုဒ္ဓသည်လူမျိုးရေးပေါင်းတတိုင်းခတ်မှုလုံးဝမပါ။ဘာသာရေးပေါင်းတတိုင်းခတ်မှုလုံးဝမပါ။ပုဂ္ဂိုလ်ရေးပေါင်းတတိုင်းခတ်မှုလုံးဝမပါ။အလုံးရဲ့ချမ်းသာရဲ့အတွက်သာဖြစ်တယ်။ဓမ္မလောကေသမုပ္ပန္နောဒုက္ခယသဗ္ဗပါဏိနာ။ဓမ္မဟာလည်းလူမျိုးရေးဘာသာရေးပုဂ္ဂိုလ်ရေးကျင်းမြောင်းနဲ့ပေါင်တတိုင်းခန့်ဖို့လုံးဝမပါအလုံးချမ်းသာဖို့ပါဗုဒ္ဓဘာသာဆိုတဲ့နာမည်လေးတပ်ပွေးဖို့ပေါ်လာခဲ့တာလည်းမဟုတ်ပါဒီပြင်ဘာသာနဲ့မတူအောင်ဘာသာရေးပေါင်တတိုင်းခန့်ဖို့ပေါ်လာခဲ့တာလည်းမဟုတ်ပါအလုံးချမ်းသာဖို့သာဖြစ်တယ်သို့တော့အလုံးအတွက်မှန်တော်လည်းပဲအလုံးတော်လည်းပဲတွေ့ကြမလဲဗျာလောကအကောင်းဆိုတာထိုက်တန်သူအတွက်ပါဗျာလောကဥပမာပေါ့ဗျာကုံစုံရောင်းနေတဲ့ဈေးဆိုင်ကြီးခင်းကျင်ပြတာထားတယ်။ထောင်တန်းတောင်းတန်းသိမ့်တန်းပစ္စည်းတွေခင်းကျင်ပြတာထားတယ်။ဘယ်သူမဆိုးဝဲနိုင်တဲ့။ဘာဆန်ရှိသူဘယ်သူမဆိုးဝဲနိုင်တဲ့။လူမျိုးရေးဘာသာရေးပုဂ္ဂိုလ်ရေးပေါင်းတိုင်းခတ်ပြီးကြောင်းချနေခြင်းမဟုတ်ဘယ်သူမဆိုးဝဲနိုင်တဲ့။သို့တော်လူတိုင်းပဲဝဲနိုင်မှာတော့ဗျာ။ထိုက်တန်တဲ့ဈေးပေးမှသူရောင်းမှာပေါ့ဗျာ။ငါးဇရံစက်ကိုလေးကင်ပြီးတော့ထောင်တန်းပစ္စည်းသွားယူ။သွားယူလို့ဘယ်ရောင်းမှာတော့ဗျာ။ရာဒံစက်ကိုလေးတရွက်ကန်ပြီးတောင်းတန်ပစ္စည်းတော်ကန်ဘယ်ဟိုဟာရောင်းလို့ရောင်းလိမ့်မတော့ဗျာရာဒံစက်ကိုလေးကန်ပြီးဟိုဟာသိမ့်တန်ပစ္စည်းတော်ကန်ဘယ်ဟိုဟာရောင်းလိမ့်မတော့ဗျာထိုက်တန်တဲ့အဘိုးကပြေးမှဟိုဟာရောင်းမှာပေါ့ဒါမျိုးလိုပေါ့ဗုဒ္ဓတရားအလုံးအတွေ့ဖြစ်တယ်ဓမ္မတရားအလုံးအတွေ့ဖြစ်တယ်တော်တော်ထိုက်တန်သူပဲတွေ့မှာဗျာခုနလက်ခံတဲ့တတ္တရဲ့တရားရဲ့စွမ်းအကိုမြင်အောင်ကြည်နိုင်တဲ့အသိပညာရဲ့အဓိကမှာတော့လက္ခဏာပဲမှာတတ္တနဲ့ပညာထိုက်တန်တဲ့သောအရှိမှာပဲလက္ခဏာရမှာပါဗျ။ဒါကြောင့်ယရဏာတိအများအတွက်ပဲမှန်တော်လဲတကယ်ကြတော့ထိုက်တန်သူအတွက်ပါ။ဒါကြောင့်ပရိသတ်သောသူတော်ကောင်းတွေမှာထိုက်တန်သောသွန်အားကိုရနဲ့ရအောင်ယူနိုင်တာပေါ့ယရဏာနဲ့ထိုက်တန်တာကိုဗျ။ဒါကြောင့်တရားသွန်အားကိုရအောင်ယူနေကြရပါတယ်။တရားသွန်အားဆိုတာခုနပြောတဲ့စေကောင်းကိုဖော်ထုတ်ပေးတဲ့တတ္တတရားစေကောင်းကိုတင်းတင်းနဲ့ပစုံလာပြီနေမနောက်ဆုံးဟောတဲ့အပမဒတတိတရားစေကောင်းလေးတွေတွန်းတွန်းပြီးတဲ့ဝရိယတရားတတိနေဝရိယတွဲမိရင်သမာဓိလို့ခေါ်ပါတယ်အားထုတ်နေတဲ့ဝရိယတွေကိုတတိအထင်းလေးဝန်တက်လိုက်တာနဲ့ခဏိကသမာဓိလေးတွေတော့အနည်းဆုံးပေါ်လာပါတယ်သမာဓိဒီစိတ်မှန်သောပညာကိုပေါ်ထုတ်ပေးပါတယ်ဟာရောက်တတ္တတတိဝရိယပညာပေါ်ရသာလနာနဲ့တွေ့ဖို့တရားဆောင်အားရဖို့ဖယားနဲ့တွေ့ဖို့ကြတော့ဒီကျင့်စဉ်လုပ်ငန်းတွေကိုကိုင်းပြီးတော့အသုံးချကြမှာစာအရနိုင်ကြမှာဖြစ်ပါတယ်တရားဟာတကယ်ချမ်းသာကြောင်ဖြစ်တယ်တရားဝင်ပေါက်ကလည်းဗရာတရားကဖော်ထုတ်ပေးတဲ့စိတ်ကောင်းတစ်ပေါက်ပဲရှိပါတယ်စိတ်ကောင်းလေးဖြုတ်လိုက်တာလည်းလူခန္ဓာမှာတမိုးရှိတာတကူမှမရှိတော့အဖို့တဏ္ဍာတကူမှမပါတော့ကိုယ့်ကိုကယ်မှာတကူမှမပါတော့ပါအထုတ်ကြီးတထုတ်ပဲကျန်တော့တယ်တောင်းတမြပေးကြိုက်တမြကျွေးခိုင်းတမြလုတ်လိုက်ဆက်တမြခမ်းအဲ့ဒီအထုတ်ကြီးတထုတ်ပဲကြာစိတ်ကောင်းလေးနဲ့တရားကိုဖြုတ်ထားလဲလူခန္ဓာမှာဖို့တန်တာတကူမှမကြံပါဘူး ဒါကြောင့်လူခန္ဓာမှာအဖို့အတန်ဆုံးတဲ့စိတ်ကဘုရားအဖို့တန်တာလေဒါပဲလေသံဃာတွေအဖို့တန်ကြတာဒါပဲလေသူတော်ကောင်းကြီးတွေအဖို့တန်ကြတာလည်းဒါပဲလေလူဘဝတန်ဖို့ပုဂ္ဂိုလ်တစ်စုံတစ်ယောက်ရဲ့လူကောင်းသူကောင်းပုဂ္ဂိုလ်တစ်ယောက်ရဲ့တန်ဖို့ပစ္စည်းနဲ့တိုင်းတာတော့မှမဟုတ်ပဲဗျဒါကြောင့်တရားနဲ့သာတိုင်းတာဆုံးဖြတ်ရတာဖြစ်တယ်ဒါကြောင့်တရားသာအဖို့အတန်ဆုံးဖြစ်တယ်တရားသည်အချိန်အပူကိုလည်းမတောင်းပါပစ္စည်းအပူကိုလည်းမတောင်းပါတချို့ပြောတာကြားဖို့မှာပေါ့ကိုကိုယ်တိုင်လည်းပြောမိပါလိမ့်မယ်ကိုဘလို့တို့တော့ဘလို့တို့ကိုဘလို့တို့မဘလို့တို့ကုသိုလ်လေးလည်းလောက်ကြအောင်လေဘာဘူးဇာဝင်နေရေးကတစ်မျိုးစီးပွားရေးကတစ်မျိုးလူမှုရေးကတစ်မျိုးလုံးလေချလေလိုက်ရှုံးနေတာဗျဆိုလိုတာကတော့သူ့မှာအချိန်ဘူးမရှိဘူးပေါ့ဗျာသူ့ကယ်ဖို့အချိန်ဘူးမရှိပါဘူးကျွန်တော်ကျမကတော့တဘွားလုံးပဲဒုက္ခသစ္စာထုတ်ကြည့်တမှုတရားသစ္စာကျုံးနေချီးပြီးတော့မှမြင့်ကြီးပေါပေါကြပြီးပူလောင်စွာနေပဲနေစမ်းမရစေ။အိုးကိုကိုကဲဖို့အချိန်မရသေးပါဘူးပေါ့ဗျာ။အချိန်ဘူးမရှိဘူးတဲ့ဗျာ။ကိုဘလို့တို့မဘလို့တို့ကုသိုလ်လေးလောက်ကြအောင်လေ။ဘိုက်ဆံကလည်းမလုံလောက်သေးဘူးဗျာ။ဆိုလိုတာပစ္စည်းအပူမရှိဘူးပေါ့ဗျာ။သာသနာကအချိန်ဘူးတစ်စက္ကန့်တောင်မတောင်းပါ။သာသနာကပစ္စည်းအပူတစ်ပြတ်တစ်ချက်ကလေးတောင်မတောင်းပါ။ချမ်းသာကြောင့်တရားလိုခြင်းရင်တောင်းတာစိတ်ကောင်းစိတ်ကောင်းကိုတရားတရားပေါ်ထုတ်သည်ထိုစိတ်ကောင်းကိုတတိဝင်ထိန်သည်တတိယစိတ်ကောင်းအလုံးသို့မြည်သိမ့်စီပေသည်သိမ့်စီထားသောစိတ်ကောင်းအလုံးဝရိယနှင့်စွာအာမြင့်တင်အထုံးချပေသည်အာဟုအတွင်းမှထိုးယူဆုဆောင်ပေသည်စိတ်ကောင်းအလုံးကိုအသိပညာနှင့်ခွဲခြားစိတ်ဖြာသုံးဆွဲပေသည်တယောက်စိတ်ကောင်းကိုတောင်းပါလေအချိန်ဘုံနှင့်ပစ္စည်းဘုံကိုလုံးဝမတောင်းပါဒါရောက်တရားဆောင်အားဆိုတာဧကံယူကြရမှာလည်းဖြစ်တယ်။ပြီးတော့နေ့စဉ်နေ့စဉ်လောက်ကင်ဆောင်ရွက်နေတဲ့အလုပ်ထဲမှာတရားဆောင်အားတရားမမေ့တဲ့တတိလေးကိုထည့်ပြီးတော့မှအသုံးချကြရမှာဖြစ်တယ်ဗျ။နေ့စဉ်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေထဲမှာနေ့တိုင်းထည့်ပြီးတော့ပေးရမှာလူတွေပြောတဲ့စာဝတ်နေရေးစီးပွားရေးစာဝတ်နေရေးကျန်းမာရေးဆိုတာတရားဆက်သွယ်ရေးပြတ်နေသူအတွက်တော့တို့ရဲ့ဇာဝင်နေရေးဟာရုပ်အတွက်ပဲဖြစ်တယ်ဗျာစိတ်အတွက်မပါဘူးဗျာတရားမမေ့ဘုရားနေဆိုတဲ့ပုဂ္ဂိုလ်များရဲ့ဆွမ်းအားကစိတ်ကိုနံပါတ်1ရှိရထားရမှာလေတရားသက်သွေးရပြတ်တဲ့ပုဂ္ဂိုလ်ရဲ့ဇာဝင်နေရေးကြည်စမ်းမှာသူတို့ပိုက်ဆံရှာတယ်နေရန်အစာကျွေးတယ်ရုပ်ပဲအစာကျွေးမယ်တဲ့ဗျာစိတ်ကြတော့အငတ်ခံထားတယ်ဗျာစိတ်များတနာစီရပြန်ငတ်လိုက်တာဗျာဒီနေ့လည်းအစာမစားရဒီနေ့လည်းအစာမစားရဖြစ်ထားလိုက်တာဗျာတရားကသူ့အစာကျွေးပါလူချမ်းသာလူချင်းရင်ဒုက္ခသစ္စာထုတ်ကြီးကိုဂိုင်မထားပါနဲ့ဒုက္ခသစ္စာကိုမေဃသစ္စာလမ်းကြောင်းမလက်ဥအောင်တင်းတင်းပြည့်စုံပါအသုံးချပေးပါစွာရအောင်ယူပေးပါဒါကြောင့်ရုပ်အတွက်စားဖို့လိုရင်စိတ်အစာကျွေးဖို့လည်းမမေ့ရပါမနေ့အရာဒါစိတ်အစာကျွေးရတယ်ဗျအထွားပင်သမားရိနာလုံငန်းစဉ်နေနဲ့စိတ်အစာဝအောင်ကျွေးရတယ်ဗျဟောဝေရေးကိစ္စတော့ကလူအများကတော့ဝေရေးဆိုရင်ရုပ်ပဲအဝတ်ပေးမယ်လေဗျာစိတ်ကြတော့ကိုတုံးလုံးကြီးပြစ်ထားတယ်ဗျာပြစ်စရိတ်ခါကြီးဗျာလောကဒဏ်အာယုံတစ်ခုမှလည်းမခံနိုင်ဘူးဗျာလောဘဒေါသမောဟယာတိဥရုဒဏ်နဲ့တစ်ချက်ကမှမခံနိုင်ဘူးဗျာလူလွန့်လို့ပါလားဗျာပြစ်ထားတာအဝတ်လည်းမပေးဘူးဗျာတရားစွာနေနေတဲ့သာသနာနဲ့တွေ့တဲ့ပုဂ္ဂိုလ်ဆိုတာရုပ်ကိုအဝတ်ပေးရင်စိတ်အတည်းလားအဝတ်ကလေးလုံးကြုံအောင်ဝတ်ပေးပါသမာဓိဝိပဿနာအထူးအပြင်တတိပဋ္ဌာန်လုံးချုံတဲ့အဝတ်ကလေးပေးတမချမ်းသာရမယ်။ဟောနေရေးကိစ္စကြည့်ပါဦး။လောကလူတွေကတော့နေရေးဆိုရင်တော့ရုပ်ပဲပါတယ်။ရုပ်ပဲနေရာပေးမှာဒေတာကြီးတွေဆောက်တယ်ရုပ်ထားဖို့မော်တော်ကားကြီးတွေဝယ်တယ်ရုပ်စည်းဖို့စိတ်စည်းစရာမော်တော်ကားမဝယ်ဘူးဗျာ။စိတ်စည်းစရာစိတ်နေထိုင်စရာဒေတာနေအောင်နဲ့ဆောက်မပေးနိုင်ဘူးတဲ့ဗျာ။စိတ်ခမရဗျာလေတဲ့မိုးတဲ့မှာလောကဒဏ်လေတဲ့မိုးတဲ့မှာဒုက္ခတွေရောက်လာကြည်လားဗျာ။ရုပ်အတွက်နေရာပေးပြီးတော့စိတ်အတွက်နေရာမပေးဘူးဗျတရားကစိတ်နဲ့နေရာလုံးလုံးချုံချုံလေးပေးဦးနော်သမာဓိအာယုံဝိပဿနာအာယုံအာယုံလေးနဲ့တည်ငြိမ်စွာသူ့ကိုယ်လည်းလုံးချုံတဲ့နေရာလေးပေးအောင်ဓမ္မပဲလူဘဝချမ်းသာရမှာကိုယ်တဏ္ဍမှာရှိတာကမီးရေဗျလောဘဒေါသမောဟတဲ့မီးရေဗျကိုယ်နဲ့တည်းရှာတဲ့ပိုက်ဆံပစ္စည်းကအဲ့ဒါဒုက္ခသစ္စာတော့လောင်စာခေါ်တယ်ဗျမီးကလောင်စာမျောနေတယ်ဗျဟောကိုမကြီးတဲ့မင်းနဲ့ရှာလို့ရတဲ့လောင်စာတွေနေတန်းလောင်နေကြတာပါလားအဲ့ဒါကိုချမ်းသာတော့မှာတဲ့ချမ်းသာတယ်တော့ဘယ်သူမှမပြောရဘူးကြချမ်းသာမှာနဲ့ရက်ထတာကြ အမတော်လောင်းနေကြတာဗျာအဲ့ဒီမိငိမ့်နေတာတရားကိုဗျာဒါရောက်နေရေးကိစ္စမှာရုပ်အတွက်နေရာပေးရစေအတွက်လည်းနေရာလုံးညုံတဲ့နေရာပေးရမယ်ဟောကြမှာကြီးရုပ်ကြမှာကြီးအတွက်ကျတော့ကာကွယ်လိုက်ကြတာလားနေလျှောက်လို့အကစားမျိုးစုံနေကစားလို့ပေါ့ဗျာယောဂါလေးများဖြစ်လာတော့အိုးဆရာဝန်တန်းသွားစီတွေထိုးကြစီတွေယူကြစီတွေတောင်းကြစီတွေဝဲကြစီတွေကြွေးကြဗျာအဲ့တော့ဗျာလောဘအနာရီနဲ့ဒေါသအနာရီနဲ့မောဟအနာရီနဲ့နူနာကြီးတွေနဲ့ပြစ်စရက်ခါထားလိုက်ကြတာဗျာမယောဂတဲ့ကြီးစိတ်စိတ်ကြတော့ယောဂတဲ့ကြီးပုံစံနဲ့ပြစ်ထားတယ်ဗျာ။ဘာစိတ်မှလည်းမကူကြဘူးဗျာ။စိတ်အပန်းဖြစ်တဲ့အလုပ်လည်းဘာမှလည်းမလုပ်ကြဘူးဗျာ။စိတ်အားကစားဖြစ်တဲ့တတိပတ္တဝိပဿနာအလုပ်တကွမှလည်းမလုပ်ချင်ဘူးဗျာ။ပြစ်ထားဗျာ။ဒီတော့အလုပ်ကဒုက္ခဆိုတာနဲတောင်နဲတည်းဗျာ။တာဝန်မှမကြည့်ပဲဗျာ။ဒါကြောင့်စိတ်အတွေ့လည်းယောဂကကွယ်ပေးပါ။စိတ်ကလေးနာလာတယ်ဆိုရင်သမာဓိဝိပဿနာယောဂပျောက်ဆေးလေးတဲ့ဆေးကျွေးပေးပါ။ဆေးကုပေးပါ။ဒါကြောင့်သာသနာနဲ့တကယ်တွေ့တဲ့ပုဂ္ဂိုလ်ဟာအခွင့်စီနေအောင်သုံးချကြတာဗျ။ဒါကြောင့်ခုနအပ္ပမဒတတိဆိုတာအတိအလုံးကိုတုံပြီးသိသိထားတဲ့တရား။တတိဒီသဝရိယနဲ့တွေ့တဲ့သမာဓိကိုဖော်ထုတ်တယ်။သမာဓိဒီပူလောင်တဲ့စိတ်ကိုငြိမ်းအေးစေတယ်။ဖြုတ်ရှားသောစိတ်ကိုငြိမ်းသွားစေနိုင်တယ်။ဒါကိုပဲသမာဓိလို့ခေါ်တယ်။ညမလို့ရှင်းရှင်းတော့အေးအေးဆေးဆေးလောက်ကြလို့ပြောတာ။အေးဆက်ဆက်နဲ့အေးအေးဆေးဆေးရမတူဘူးဗျာခုနတုန်းကဝရုဏတို့ဝါရဏတို့ပုံစံကအေးဆက်ဆက်နိုင်တာပေါ့ဆော့ဆာအတိပဲတံပိုးမထတဲ့သဘောပြတာရအေးအေးဆေးဆေးကလက်နဲ့တက်တံပိုးထတဲ့သဘောပြတာလားမင်းတို့ကွာတဲ့အေးအေးဆေးဆေးလောက်ကြသမားမင်းတို့ဓမင်းစားအေးအေးဆေးဆေးစားသမားတတိနဲ့သမာဓိနဲ့စားပါဓမင်းလောက်တဲ့ကိုယ်ကဲမဲ့အင်အားရအပြစ်ပါတယ်ရတယ်လို့ယူသွားသမားမင်းတို့လမ်းသွားတာအေးအေးဆေးဆေးသွားသမားကွာခြေလှမ်းနဲ့ကိုယ်ကဲမဲ့တိလသမာဓိပညာပါတယ်လို့ယူတာမင်းတို့ဓမင်းချက်တာအေးအေးဆေးချက်စမ်းပါကွဓမင်းဩတဲ့ဟင်ဩတဲ့မှာကိုယ်ကဲမဲ့ဒါနတိတာသမထဝိပဿနာအဆုံးပါတယ်ယူထားစမ်းပါကိုယ်အင်္ဂမိတားစုတရားအစစ်မြင့်အလှကနေပါမင်းတို့ကလေးထိန်းတာကွာအေးအေးဆေးဆေးထိန်းစမ်းပါကလေးထိန်းတာအဒီလေးတတိအထင်းလေးပါလာရင်ဒါနဗျာပြောဖို့တဲ့ကောကလေးရဲ့ကိစ္စဝေယဝိစာတွေကြမေတ္တာကရုဏာလေးတွေနဲ့တတိဝရိယလေးဆောင်ရွက်ရင်ဓမ္မာရီလေးတွေကြကလေးဆိုတော့အခမ်းမတင်ငိုချလိုက်တာပေါ့ဟုတ်တတိလေးနဲ့တမာတိလေးနဲ့အေးအေးဆေးဆေးသွားတဲ့ပုဂ္ဂိုလ်ကဝိပဿနာတွေပေါ်လာတယ်ကြ။ပူပူရှုပ်ပူရှုပ်နဲ့လှုပ်တဲ့ပုဂ္ဂိုလ်ကဘာမှမပေါ်ဘူးကြ။ပူနေတာပဲ။ပူတဲ့အပြင်မှာနောက်တဲ့ကရုဏာနောက်ကဒေါ်တော်တဲ့စကလုံးလေးတော့ခက်လှလှ။ဒါမှမဟုတ်မသက်သာလာဘူးလေ။ကရုဏာနောက်ကဒေါ်တော်ကရုဏာဒေါ်တော်တဲ့။အေးအေးဆေးဆေးကလေးထိန်းတဲ့ပုဂ္ဂိုလ်ကြတဲ့ဝိပဿနာတွေကြ။ကိုယ်အလိုကိုသူကမလိုက်နိုင်လေအနတ္တသဘောပေါ်လာလေ။အော်သူငိုရှာတာ။အပြင်းပြင်းငိုတာတော့မဟုတ်ဘူးခဲ့။တို့ဟန်နဲ့ငိုတာလည်းမဟုတ်ဘူးနော်ဆင်းရဲကြလွန်းလို့အင်းသူရထတာဒုက္ခသစ္စာထုတ်ကြည့်စတဲ့ဖြင့်ကလေးထင်းရဲ့နဲ့ဗျာယူတိုင်းဝိပဿနာတွေတန်းစီလို့ဒါကြောင့်အိမ်ထဲမှာပါပဲလှုပ်လို့အေးအေးဆေးဆေးလှုပ်အထင်းပရိကတတိဗျာအေးအေးဆေးဆေးလှုပ်ရင်အိယာထားခြင်းကအိယာဝင်ချက်တစ်နေ့လုံးကကိုယ့်လက်ထမှာကိုယ့်ကဲမာတွေတန်းစီလို့ဒါကြောင့်မလို့တရားမှမေ့ဘုရားနဲ့မှာစွမ်းအားတွေအများကြီးယူကြပါပြီဗျာဒီပါတီလည်းဥတည်ကြမယ်ဗျာဘဝကောင်းလေးဘဝကောင်းဆိုတာတောင်းလို့ဖြစ်တာပြောတာပါသာသနာလမ်းကြောင်းကြီးတွေ့တော့အသုံးချကြရမှာပေါ့ဗျာအပမဒံပတံတန္တိပုံညာကိရိယာသူပန္ဒိတာပုံညာကိရိယာသူကောင်းမှုတရားကိုပြုလို့အထုတ်ခြင်းတို့နဲ့အပမရမမေ့မလျော့မပေါ့မတန်ထတန်ထူးခြားအပမရတတိတရားကိုပန္ဒိတာဘုရားအစရှိဝန်တော်ပညာရှိသူတော်ကောင်းတို့တည်ပတန်တန်ဒီကောင်းသောမရေချီးမွမ်းတော်မူကြလေကုန်တည်းကဲတဏှာကြီးကြည်ပါပြီဗျာဤတို့လင်းတရားမမေ့ဖျားနေဆိုတဲ့ဗုဒ္ဓဘုရားအကြောင်းတူကောင်းမှုတရားကြိုးစားပြုလို့အထောက်ကြရာအခါကလမှာတရားယရဏနာကြားကြတဲ့ဓမ္မတော်နာမင်္ဂလာနဲ့အရရတော်ကောင်းမှုဆွမ်းအမြတ်တရားတွေကြောင့်တေယပုခတ်တည်းလူညင်းကြပြီကောင်းကျိုးချမ်းသာများကြီးပါတို့တဲ့ပြည့်စုံကြပြည်လင်းကြမ်းကြမ်းမမချမ်းချမ်းသာသာပြောပြောရှင်းရှင်းအဘူဇီယကောင်းမှုကိုပိုင်တရားတွေကိုအမိုက်ပုံတဲကရွှေတုတ်ကြီးများကောက်နေပြီတကယ်တော့နေ့စဉ်မကင်းနဲ့နဲ့စားဝဲနေရစီပွားရလူမှုရေးစားတဲ့ကိစ္စမျိုးစုံအမိုက်ပုံတဲမှသာသနာအတိညာတမဒိဋ္ဌိမျိုးလုံးကိုတတ်ဆင်ပြဒါနာဝိပဿနာစတဲ့ရွှေတုတ်ကြီးတွေအိမ်ထဲမှာနေရင်လုပ်ငန်းဝင်မှနေရင်အထုတ်လိုက်အထုတ်လိုက်ရအောင်လေမှာပန်းနဲ့ကြောက်ောက်อยู่နံရွယ်ကြပါစေခွန်တီကောက်อยู่နံရွယ်ကြပြအပူအလွန်ပေါ်လာတဲ့လူလောကထဲမှာတရားစွန်အပြင်တစ်ဘဝလုံးတည်ငြိမ်ရင့်ကျက်အေးချမ်းပျော်ရွှင်စွာနေနိုင်ကြပြီ
ဘုရားအစရှိသောအရိယာသူတော်ကောင်းတို့ပြောစားရာအသင်္ကတတနိဗ္ဗာန်မြတ်ကိုလွယ်ကူသောအကျင့်လင်းမြန်သောအတိညာဏ်ဖြင့်အရဟတဘောပေါ့မျက်မှောက်ပြုလျက်ရလွယ်နိုင်ကြပါစေကောင်းတည်း